Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ12ရက်တောက်ကြာနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။ကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့လွင်မှုကြီးကြပ်ရေးကိစ္စအတွက်ဆွေးနွေးနေတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဟီတီနဲ့အာဖရိကတိုင်နိုင်ငံတွေကိုချိုးချိုးဖက်ဖက်ပြောဆိုလိုက်တဲ့ပေါ်တုံ့ပြန်မှုတွေလည်းထွက်ပေါ်နေပါတယ်။ဂျပန်နိုင်ငံကျောင်းဝင်ကြီးမြန်မာနိုင်ငံကိုရောက်နေချိန်မှာပဲရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နေရေးဂျပန်ဆိုရကအမေရိကန်ဒေါ်လာ3,000,000အကူအညီပေးဖို့ကြေညာပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်လာနိုင်ရေးကိုအသေးစားလှုပ်ဆောင်ကြဖို့လိုကြောင်းမြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံသားဝန်ကြီးကတိုက်တွန်းလိုက်တဲ့အကြောင်းနဲ့အတူနှားဆင်ကြရမှာက
နေရာရေးဖွဲ့ရမှာတယောက်နဲ့တယောက်ယုံကြည်မှုတွေကလည်းလည်းကိုယ်ဟလာတယ်ရှင်းတယ်ဗျာ။တော့အဲဆိုတော့လုတ်တာကိုင်းတာလေ
ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ရဲ့ဒူဥက္ကဋ္ဌဦးသူဝေပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်။ဒါ့အပြင်2018ခုနှစ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်အတွက်ပြည်တွင်းမှာရောပြည်ပမှာပါကြုံရမယ့်စိန်ခေါ်မှုအလားအလာစတာတွေကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတအင်ပြည်တော်မှာလူမှုကြီးကြပ်ရေးကိစ္စအတွက်ဆွေးနွေးနေတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဟီတီနဲ့အာဖရိကတိုက်နိုင်ငံတွေကိုချိုးချိုးနဲ့နဲ့တုံလုံးပြောဆိုလိုက်တဲ့အပေါ်တုံ့ပြန်မှုတွေထွက်ပေါ်လာပါတယ်။မစင်တွင်းနဲ့ခိုင်နိုင်တုံလုံးငယ်တဲ့အတွက်ဆွေးနွေးပွဲတက်ရောက်လာတဲ့လွတ်တော်ကိုယ်စားတွေလည်းမင်းသက်မိခဲ့ကြတဲ့အထိပါ။ဒီလိုတိုင်းပြည်တွေကလူတွေကိုအမေရိကန်အနေနဲ့ဘာကြောင့်လက်ခံနေရမှာလဲဆိုပြီးပြောဆိုခဲ့တဲ့အကြောင်းလဲအမေရိကန်သတင်းဌာနကြီးတွေဖြစ်ကြတဲ့ Washington Post, New York Times နဲ့ CNN သတင်းဌာနတို့ကစတင်ဖော်ပြလိုက်ကြတာဖြစ်ပါတယ်။နော်ဝေလိုနိုင်ငံမျိုးတွေကဝင်ရောက်လာမဲ့သူတွေကိုပုံမလက်ခံတင်ကြောင်းလဲပြောဆိုခဲ့ပါတယ်။သမရမချန်ပတ်သက်လို့အာဖရိကသမဂ္ဂကစိုးရိမ်ကြောင်းပြောဆိုခဲ့တာပါ။ရွှေပြောင်းခြေချသူတွေနဲ့ပေါက်ဖွားလာပြီးမတူကွဲပြားမှုတွေနဲ့အခွင့်အလမ်းတွေကိုတံမိုးထားရတဲ့အမေရိကန်ပြည်တော်စုမှာဒီလိုပြောဆိုမှုမျိုးဟာအားအသင့်စရာဖြစ်ရကြောင်းလဲအာဖရိကသမဂ္ဂပြောခွင့်ရသူအပါကော်လွန်တူက AP သတင်းဌာနကိုပြောဆိုလိုက်တာပါ။ဒါအာဖရိကအာဏာရပါတီ ANC ကလည်းသမရထရရဲ့မှတ်ချက်ဟာစော်ကားရောက်ကြောင်းပြောဆိုလိုက်တယ်လို့ဟီတီနိုင်ငံကတော့အမေရိကန်တာဝန်ရှိသူတူကိုစင့်ခေါ်ပြီးဖြည့်ရှင်းဖို့လဲတောင်းဆိုခဲ့ပါတယ်။
အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူစာချုပ်နောက်ပိုင်းရုပ်သိမ်းလိုက်တဲ့အရေးယူတန်းခါပိတ်ဆို့မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကမကြာခင်မှာပြန်ပြီးတော့ချမှတ်လိုက်မယ်လို့သတင်းဌာနအတော်များများကဖော်ပြနေပါတယ်။သမ္မတထရမ့်ဟာဂျာရာဘီနေ့နောက်ပိုင်းမှာအမျိုးသားလုံခြုံရေးတပ်ဖွဲ့နဲ့တွေ့ဆုံခဲ့တာပါ။2015ခုနှစ်ကနိုင်ငံတကာအတိုင်းဝိုင်းနဲ့ရရှိခဲ့တဲ့ JCPOA လို့ခေါ်တဲ့နျူကလ িয়ার သဘောတူညီချက်အတိုင်းအီရန်နိုင်ငံဘက်ကလိုက်နာခြင်းရှိမရှိဆိုတာကိုရှက်ပေါင်း90ပြည်တိုင်းသမ္မတထရမ့်ကလွှတ်တော်ကိုတင်ပြရတာဖြစ်ပြီးဒီကနေ့တောက်ကြနေ့မှာထပ်ပြီးတင်ပြဖို့ရှိနေပါတယ်။2019အောက်တိုဘာလတုန်းကလည်း JCPOA သဘောတူညီချက်အတိုင်းအီရန်နိုင်ငံကလိုက်နာခြင်းမရှိဘူးလို့လွှတ်တော်ကိုသမ္မတထရမ့်ကတင်ပြခဲ့ပါတယ်။ဒါပေမဲ့လည်းအီရန်ရဲ့စွန့်ရင်လုပ်ငန်းတွေအပေါ်အမေရိကန်တို့ချမှတ်ထားခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြန်လည်ချမှတ်တာမျိုးတော့မဟုတ်ခဲ့ပါဘူး။အီရန်အစိုးရကိုဆန့်ကျင်ဆန္ဒပြနေသူတွေအပေါ်အခိုင်အမာထောက်ခံကြောင်းပြောဆိုနေတဲ့အမေရိကန်အစိုးရဘက်ကအီရန်ပေါ်ပြင်းထန်တဲ့လုံဆောင်ချက်တွေထွက်ပေါ်လာဖို့မျှော်လင့်နေကြတဲ့ပြည်ပအုပ်စုတွေလူခွင့်ရေးအဖွဲ့တွေကသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။
နျူကလ িয়ার နဲ့စွမ်းရည်နဲ့ပတ်သက်လို့အပြိုင်ဆိုင်ပြောဆိုတာတွေရှိပေမဲ့မြောက်ကိုရီးယားကောင်းဆောင်နဲ့ဆက်ဆံရေးကောင်းတွေရှိနေတဲ့သဘောမျိုးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ကင်ချွန်ဟွန်းနဲ့အင်တာမကောင်းမွန်တဲ့ဆက်ဆံရေးမျိုးရှိကောင်းရှိနေတဲ့အကြောင်းနဲ့အားအသင့်လောက်လူတွေနဲ့ဆက်ဆံရေးပြည်လည်တဲ့အကြောင်း Wall Street Channel ကိုသမ္မတထရမ့်မနေ့ကပဲပြောလိုက်တာပါ။မြောက်ကိုရီးယားကောင်းဆောင်နဲ့စကားပြောတာမျိုးရှိခဲ့သလားမေးမြန်းရမှာတော့မှတ်ချက်တစ်စုံတည်းမပေးလို့ကြောင်းငြင်းဆန်ခဲ့ပါတယ်။အရင်တော့သမ္မတထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကိုဝါဝပူပူလူစိုးလေးတယောက်လိုခေါ်ခဲ့ဘူးလို့မစ်ဆိုင်တုံစမ်းသပ်မှုတွေလုပ်နေတဲ့အတွက်ရော့ကက်သမားလေးဆိုပြီးတော့လည်းတယောက်ခေါ်ဝေါ်ခဲ့ဘူးပါတယ်။မြောက်ကိုရီးယားကောင်းဆောင်ကလည်းသမ္မတထရမ့်မှာစိတ်မူမမှန်ဘူးလို့ခေါ်ဝေါ်ပြောဆိုခဲ့ဘူးလို့အင်အားသုံးထိန်းချုပ်ဖို့လူတွေလို့လည်းချင်းချောက်ခဲ့ဘူးပါတယ်။ Twitter လူမှုကွန်ရက်ကပုတ်ခတ်တက်ခတ်တဲ့မှတ်ချက်တွေနဲ့တစ်ချိန်တည်းမှာဆက်ဆံရေးကောင်းတဲ့ကြောင်းမှတ်ချက်ပေးပြောဆိုမှုတွေကသူ့ရဲ့မဟာဗျူဟာတစ်စိတ်တစ်ပိုင်းဖြစ်ကြောင်း Wall Street Channel နဲ့မင်းမြန်ကမှသမ္မတထရမ့်ကပြောဖို့ကြိုးစားထားပုံလည်းရပါတယ်။
ပရိနိုင်ငံလန်ဒန်မြို့တော်ကိုသွားရောက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖျက်လိုက်ပါတယ်။ခီးစဉ်နဲ့ပတ်သက်လို့သတင်းတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအစီအစဉ်ကိုဖျက်လိုက်ကြောင်းဂျာတာဘရင်းနေညတကောင်ရန်အတိုင်းခင် Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။လန်ဒန်မှာအကောင်ဆုံးနေရာအကောင်ဆုံးတန်ရုံတော်ဖြစ်ကောင်းဖြစ်နိုင်တဲ့အမေရိကန်တန်ရုံကိုသမ္မတဟောင်းဘရက်အိုဘားမားလက်ထက်တုန်းကဈေးပေါပေါနဲ့ခြာရောင်းပြီးနေရာတင်မာဒေါ်လာတစ်တရမနဲ့ဘီလီယံအကုန်ခံပြီးဆောက်ထားတဲ့အစီအစဉ်ကိုသဘောမကျသလိုတန်ရုံတစ်ကိုလည်းဖဲချိုးဖြတ်ဖွင့်လင်းမပေးချင်တာကြောင့်ဒီအစီအစဉ်ကိုဖျက်လိုက်ရတာဖြစ်ကြောင်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်။အမေရိကန်တန်ယုံ website ရဲ့ဖော်ပြချက်အရတန်ယုံ1ဆောက်လုပ်မဲ့နေရာကိုအမေရိကန်အစိုးရက2008ခုနှစ်မှာဝယ်ယူခဲ့တာဖြစ်ပြီးသမ္မတဟောင်းအိုဘားမားကတော့2009ခုနှစ်ဇန်နဝါရီလကျမှတရားဝင်သမ္မတတာဝန်ယူခဲ့တာပါ February လကုန်လောက်မှာတွားရောက်ဖို့စီစဉ်ထားတဲ့သမ္မတထရမ့်ရဲ့အလုပ်သဘောခီးစဉ်အတွင်းမှာတော့အမေရိကန်တန်ယုံ1ကိုဖွင့်လှစ်ပေးဖို့မျှော်လင့်ထားသလိုဗြိတိန်ဝန်ကြီးချုပ် Theresa May နဲ့တွေ့ဆုံဖို့လည်းရှိပေမဲ့ရက်အတိအကျကြေညာတာမျိုးတော့မရှိပါဘူးဗြိတိန်နိုင်ငံသတင်းတွေမှာတော့သမ္မတထရမ့်ရဲ့ခီးစဉ်ဟာနိုင်ငံတော်ခီးစဉ်အဖြစ်ကနေအလုပ်သဘောခီးစဉ်အဖြစ်အစစ်လျှော့ချထားတဲ့အတွက်ဘီယင်မာကြီးနဲ့လည်းတွေ့ဆုံနိုင်မှာမဟုတ်သလိုတခန်းတနာနဲ့အထူးအခွင့်အရေးတွေခံစားရမှာမဟုတ်တဲ့အတွက်မကြေမနက်ဖြစ်နေတာလို့ဖော်ပြကြပါတယ်
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကိုရရှိနေတဲ့ဂျပန်နိုင်ငံကြားရေးဝန်ကြီးထာရိုကွန်နိုကပြည်ခတ်တွေကြုံရတဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရရင်အန္တရာယ်ကင်းကင်းပြန်နိုင်အောင်စီစဉ်ဖို့မြန်မာဆွေးရကိုတိုက်တွန်းလိုက်သလိုဂျပန်ဆွေးရကတော့နေရပြန်ရေးစီစဉ်အတွက်အမေရိကန်ဒေါ်လာ3,000,000အကူအညီပေးဖို့ကြီးညာလိုက်ပါတယ်ဒီကနေ့မြန်မာနိုင်ငံကြားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံညီမှာတော့နှစ်နိုင်ငံကြားကိစ္စရပ်တွေဆွေးနွေးခဲ့သလိုရခိုင်ပြည်နယ်အရေးနေရဆုံးကွာသူတွေပြန်လည်လက်ခံနိုင်ရေးမြန်မာနိုင်ငံရဲ့ဒီမိုကရေစီကျူးပတ်မှုတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစီတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဂျပန်နိုင်ငံကအကူအညီပေးရေးအစီအစဉ်တွေဖြင့်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကုလသမဂ္ဂတွင်ရင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့တိုက်တွန်းချက်တွေအရဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းဆွေးနွေးခဲ့ကြတာပါဂျပန်နိုင်ငံကြားရေးဝန်ကြီးမြန်မာနိုင်ငံရောက်နေချိန်မှာပဲရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြေးအစီအစဉ်တွေအတွက်ဒေါ်လာ3,000,000အကူအညီပေးဖို့လည်းဂျပန်ဆိုရကကြေညာလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဒုက္ခသည်တွေနေရပြန်ရေးသဘောတူညီချက်အရအမြန်ဆုံးအကောင့်တွေပေါ်နိုင်အောင်ရည်ရွယ်ပြီးအကူအညီတွေကိုပေးရမှာဖြစ်ကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတူဖြစ်တဲ့ရှင်နိုဘူယာမာကူချီကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဂျပန်နိုင်ငံရဲ့ဝန်ကြီးကတော့ဒီကနေ့မှာပဲတမန်တော်ကာဝေးရေးဝန်ကြီးဘိုချိုမူဂျီမဲအောင်လိုင်းနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်မနက်ပိုင်းစနေနေ့မှာတော့တကြောပြန်ပရိပခတ်တွေဂျုံခဲ့ရတဲ့ရခိုင်ပြည်နယ်ကိုလည်းနိုင်ငံရဲ့ဝင်ကြီးကတော့ရအောင်ပါ။သုံးရကြမြန်မာနိုင်ငံခီးစဉ်အစဖြစ်ဂျပန်နိုင်ငံကြားရေးဝန်ကြီးခိုနိုမနေ့တုန်းကရောက်လာတဲ့အချိန်မှာတော့စစ်တွင်းကြာဆုံးသူဂျပန်စစ်သည်တွေမြုံနယ်ထားတဲ့ရန်ကုန်မြို့ကတင်းကျန်းကိုလည်းတွားရောက်ကာရောဝါပြုခဲ့ပါတယ်။
တရုတ်မြန်မာနှစ်နိုင်ငံနဲ့ဆက်တွေကတည်ငြိမ်လုံခြုံရေးအတွက်မြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လိုကြောင်းတရုတ်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံမှာအလဲပတ်ရောက်ရှိနေတဲ့မြန်မာရေတပ်ဦးစီးချုပ်ဘိုချုပ်ကြီးတင်အောင်ဆန်းနဲ့တွေ့ဆုံခဲ့တဲ့တရုတ်ကာကွယ်ရေးဝန်ကြီးချန်ဝမ်ခွန်းနဲ့ပြောဆိုချက်ကိုကိုးကားပြီးတော့နိုင်ငံပိုင်ဆင်ဟွာသတင်းဌာနကဒီကနေ့ပဲဖော်ပြခဲ့တာပါ။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာတည်တံ့ခံရမှုကိုတရုတ်နိုင်ငံကလေးစားကြောင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းမှုတွေကိုအားပေးကြောင်းလည်းပြောဆိုခဲ့ပါတယ်။နှစ်နိုင်ငံစစ်ပတ်ဆိုင်ရာဆက်ဆံရေးဟာလှတ်တလောအကောင်းဆုံးအခြေအနေကိုရောက်ရှိနေပြီးနေဆက်ဒေတာလုံခြုံရေးတိုးမြင့်နိုင်အောင်ပူးပေါင်းဆောင်ရွက်လိုကြောင်းလည်းပြောဆိုထားပါတယ်။မြန်မာရေတပ်ဦးစီးချုပ်ကလည်းအပြုသဘောဆောင်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့ဆန္ဒရှိကြောင်းပြောဆိုခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ
်။စစ်တွင်တောင်ကိုရီးယားအမျိုးသမီးကိုဂျပန်စစ်တပ်ကလိန်ချုံအဖြစ်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံကနောက်ထပ်တောင်းဆိုနေရတယ်ကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကထပ်မံပယ်ချလိုက်ပါတယ်။နိုင်ငံခြားသဘောတူညီချက်ကိုပြန်လည်သုံးသပ်ဖို့တောင်ကိုရီးယားကကြိုးပမ်းနေတဲ့ပေါ်ဂျပန်ဝန်ကြီးချုပ်ကဒီကနေ့ပဲလူသိရှင်ကြားမှတ်ချက်ပေးတုံ့ပြန်လိုက်တာပါ။သဘောတူညီချက်ဟာနိုင်ငံခြားဂရီးကိုဝစ်ဖြစ်သလိုနိုင်ငံတကာကျင့်ဝတ်ရဆောင်ထွက်ရမယ့်ဂရီးဖြစ်ကြောင်းနဲ့တစ်ဖက်သက်ထပ်မံတောင်းဆိုမှုတွေကိုဂျပန်နိုင်ငံအနေနဲ့လက်ခံနိုင်မှာမဟုတ်တဲ့အကြောင်းဝန်ကြီးချုပ်အာဘေကပြောဆိုလိုက်တာဖြစ်ပါတယ်။လိန်ချုံဖြစ်အသုံးချခံရသူတူကိုတွားရောက်တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတော့သဘောတူညီချက်မ မှာအကြီးအကျယ်အားနည်းချက်တွေရှိနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားတာပါဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကဖွင့်လှစ်ထားတဲ့ပြည်ထစာယုံတွေမှာကိုရီးယားအမျိုးသမီးအများစုပါဝင်လိန်ချိုဖြစ်ခိုက်စစ်ခံရသူတွေရဲ့အမြင်သဘောထားတွေကိုသဘောတူညီချက်ထဲမှာထည့်သွင်းဖို့ပြက်ကွက်ခဲ့ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းဒီသတင်းပတ်အစောပိုင်းမှာတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကလက်ရှိသဘောတူညီချက်ပေါ်မေးခွန်းထုတ်စင်ခေါ်မှုရှိတဲ့အကြောင်းလည်းကြေညာထားတာပါလက်ရှိသဘောတူညီချက်အရ1930ပြည်နှစ်ကနေ1945ခုနှစ်အတွင်းကိုရီးယားကျွန်းဆွယ်ကိုဂျပန်နိုင်ငံကကျူးကျော်အုပ်ချုပ်စင်မှာဂျပန်တပ်ဖွဲ့တွေရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေအတွက်ဂျပန်ဝန်ကြီးချုပ်ကတောင်းပန်မှုနဲ့ထိခိုက်ဒေသတွေအတွက်အကူအညီပေးဖို့ရန်ပုံငွေဖြင့်ဒေါ်လာ၈သန်းပေးရဖို့လည်းဂျပန်နိုင်ငံကသဘောတူထားတာဖြစ်ပါတယ်
လူသေးသေးလောက်တဲ့ရင်မတော်တဆမှုတွေဟာလူသူချင်းစီအတွက်သာမကဖွံ့ဖြိုးဆဲနိုင်ငံတို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလည်းထိခိုက်စေတယ်လို့ကမ္ဘာ့ဘဏ်ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစိုးရခန်းစာမှာဖော်ပြပါရယ်လက်မကြီးတို့ရဲ့ဘေကင်လုံခြုံရေးကိုစုံစမ်းစစ်ဆေးမှုတွေလုပ်မယ်ဆိုရင်ဝင်ငွေအလဲအလတ်နဲ့ဝင်ငွေနှိမ့်နဲ့အစ်စ်မှရှိတဲ့နိုင်ငံတို့ရဲ့ဝင်ငွေတွေတိုးလာစေလိမ့်မယ်လို့လေ့လာမှုမှာတွေ့ရပါရယ်ရင်မတော်တဆမှုကြောင့်ကမ္ဘာ့ဘဏ်တည်ဆုံခဲ့ရတဲ့လူပေါင်း1.25တန်ထဲက90ရာခိုင်နှုန်းဟာဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်ပါရယ်ကမ္ဘာ့ဘဏ်အသက်15နှစ်ကနေ29နှစ်ကြားတည်ဆုံရသူအများစုဟာရင်မတော်တဆမှုကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ CWHO ကဆိုပါတယ်။ယင်မတော်တဆမှုကြောင့်တေဆုံရသူတွေထဲမှာလက်မော်ခြေချင်းသွားနေသူ၊စပိန်စီးနေသူတွေနဲ့မော်တော်ဆိုင်ကယ်မောင်းနေသူတွေလည်းပါဝင်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်လာနိုင်ရေးကိုအသေးစားလှုပ်ဆောင်ကြဖို့လိုကြောင်းမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဂျပန်နိုင်ငံသားဝန်ကြီးထာရိုကုနိုကတိုက်တွန်းလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်နဲ့ဒီကနေ့မနေ့တွေ့ဆုံရင်းပြောဆိုလိုက်တာပါ။ရခိုင်ပြည်ပခါကြောင့်ထွက်ပြေးသွားကြပြီးနေရရင်ပြန်လာကြမယ့်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီပါဝင်ရခိုင်ဒေသခံအမျိုးသမီးတွေကိုတက်မွေးဝမ်းကြောင်းပညာလေ့ကျင့်သင်ကြားပေးရေးအတွက်ပါစုစုပေါင်းဒေါ်လာ23သန်းကူညီသွားမယ်လို့ဂျပန်နိုင်ငံသားဝန်ကြီးကဒီပြုလိုက်ပါတယ်ဒီအကြောင်းပြေစုံကိုကိုညံဝဲအောင်ကတင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံကို၃ရက်ကြာဖြစ်ကြည်ခီအဖြစ်ဂျာတာဝတိနီကစာပြီးအလဲပတ်ရောက်နေတဲ့ဂျပန်နိုင်ငံသားဝန်ကြီးထာရိုခွန်နိုဟာဇန်နဝါရီလ12ရက်ဒီကနေ့မနေ့9နိုင်ခွဲမှာနိုင်ငံတော်အတမင်ငံပုတ်ကိုဒေါန်ဆန်းစုကြည်နဲ့နီပြည်တော်ကနိုင်ငံသားဝန်ကြီးယုံမှာတွားရောက်တွေ့ဆုံပြီးဂျပန်မြန်မာဆက်ဆံရေးတိုးမြှင့်မှုဒေသတွင်းတည်ငြိမ်အေးချမ်းရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ဒီလိုဆွေးနွေးစဉ်မှာရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေလုံခြုံစိတ်ချစွာနေရရင်ပြန်လာနိုင်ရေးအတွက်အသေးစားလှုပ်ဆောင်ဖို့လိုကြောင်းဂျပန်နိုင်ငံသား၏ဝန်ကြီးမစ္စတာကိုနိုကတိုက်တွန်းခဲ့ပါတယ်။ရခိုင်ဒေသမှာလူအခွင့်အရေးအခြေအနေတွေတိုးတက်အောင်လှုပ်ဆောင်ဖို့လိုတယ်ဆိုတာသူတိုက်တွန်းခဲ့တယ်လို့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပွဲပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးမစ္စတာကိုနိုကပြောသွားပါတယ
်Repatriation needs to be handled carefully while ensuring the promotion.
နေရင်ပြန်လာသူတွေရေးကိုဂယူတဆိုင်ကင်တွေဆောင်ရွက်ဖို့လိုပါတယ်။နှစ်ဖက်လူမှုအတိုင်းဝိုင်းကြားမှာမျက်မျက်ထထနဲ့ပြန်လည်တည်မြဲရရှိအောင်လှုပ်ဆောင်ဖို့လည်းအရေးကြီးပါတယ်။ပြန်လည်နေရာချတာရေးကိစ္စမှာခွဲခြားဆက်ဆံမှုတွေမရှိအောင်သတိပြုဖို့လိုပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်နေတဲ့မြန်မာဆိုရကဂျိုးပန်းလှုပ်ဆောင်နေတာတွေကိုဂျပန်ဆိုရကအတက်နိုင်ဆုံးကူညီဆောင်ရွက်သွားမှာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေပြန်ဝင်လာကြမဲ့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီဖြစ်အမေရိကန်ဒေါ်လာ3သန်းကိုဂျပန်အစိုးရကပေးအပ်သွားမယ်လို့ဝန်ကြီးခွန်နိုကပြောပါတယ်။အဲ့ဒီအကူအညီထဲမှာလျှက်စစ်မီးရရှိရေးနဲ့တောက်ရည်သန့်ပေးဝေနိုင်ရေးတို့ပါဝင်ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကအမျိုးသမီးတွေအလို့အကံရရှိရေးအတွက်တံမွေးဝမ်းကြောင်းပညာသင်ကြားပေးရေးမှာအသုံးပြုဖို့နောက်ထပ်ဒေါ်လာသန်း20ကိုနိုင်ငံတကာအဖွဲ့အစည်းတွေကတဆင့်ပေးအပ်သွားမယ်လို့ဝန်ကြီးခွန်နိုကကတိပေးသွားပါတယ်။ဂျပန်အစိုးရရဲ့ဒီအကူအညီတွေဟာနေရရင်ပြန်လာကြမယ့်ရိုဟင်ဂျာဒုက္ခသည်တွေအတွက်ရောရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေအတွက်ပါများစွာအထောက်ပံ့ဖြစ်စေတယ်လို့ UEHRD ဒုဥက္ကဋ္ဌလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်ကျွန်တော်မှဒီရွေချက်ကြီး၃ရက်ရှိတယ်ဒါ UEHRD မှာဒီပြန်လည်လက်ခံရင်းနဲ့လူတိုင်းစာနှောင်းမှုအကူအညီနောက်ပြီးတော့နေရာချတာရေးနဲ့ဖွံ့ဖြိုးဒီပြန်လည်ထူထောင်ရေးနောက်ပြီးတော့ခါကျတော့ဖွံ့ဖြိုးတိုးတက်ရေးနဲ့ရေရှည်ပြည်ပခါကင်ဝေးဒီရကြကြီး၃ရက်ကိုဒီဒီငွေတွေကအစီအပြေအကောင့်ထဲပေါ်သွားမယ်။ခုနအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးလို့ပြောရတဲ့အကြောင်းသူနေရာနဲ့တူကျွန်တော်တို့ပို့ပြီးတော့လှုပ်ဆောင်နိုင်အောင်လို့ဒါနိုင်ငံကမိတ်ဆွေနိုင်ငံတွေကအကူအညီပေးတဲ့သဘောပဲ
။ဂျပန်နိုင်ငံသားဤဝန်ကြီးခိုးနိုတိုက်တွန်းသလိုနှစ်ဖက်လူအတိုင်းဝန်ကြားပြန်လည်တင့်မြတ်ရေးလှုပ်ဆောင်ရမှာအခက်အခဲစိန်ခေါ်မှုတွေအများကြီးရှိနေပေမဲ့ဂျပန်အပါအဝင်နိုင်ငံကအကူအညီတွေနဲ့အကောင်းဆုံးဖြစ်အောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ ဒေါက်တာဝင်းမြတ်အေးကပြောပါတယ
်ကျွန်တော်ရွေးချယ်ရွေးချယ်မှာလည်းဒီစီပြိပကကင်းဝေးရေးဆိုတာဟိုနှစ်ချိန်လာများဖြစ်ပေါ်တဲ့ကိစ္စတွေကြောင့်တစ်ဖက်ကတော့ခံစားချက်တွေပြင်းထန်ကြပြီးတော့ဒီဘက်ကကျွတ်လည်းပြောတယ်ဟာပေါင်းစည်းရလုံးဝမလွယ်ပါဘူးအတူတော့လုံးဝမနေနိုင်ပါဘူးဒါလေးလည်းကြွေးကြော်နေတာလေးရှိတယ်အဲ့တော့ဘာလို့ဖြစ်ဒီရေရှည်ပြိပကကင်းဝေးဖို့တော့တဟဆာသာဖြစ်မှုကအလွန်အရေးကြီးတယ်ဒါအတွက်ကိုလည်းကျွန်တော်စူးစမ်းဆောင်ရနေတယ်ဒီကိစ္စအတွက်ကိုဥတည်ရဲ့ဥမာကုန်တက်ကြီးတွေဖွင့်မယ်။ဒါပြီးရောင်းဝယ်ဖောက်ကားတဲ့ဈေးတွေလုပ်တယ်။ဒီမှာအကုန်လုံးသူ့ထွက်ကုန်ကိုထွက်ကုန်ရောင်းစရာပွေစရာဒီမှာဝယ်ကြမယ်ရောင်းကြမယ်အတူတကွပို့ပြီးတော့ဒါတွေကိုကျွန်တော်ဆောင်ရွက်လို့ရတယ်
။ဒီကနေ့မနေ့ပိုင်းဂျပန်နိုင်ငံသားကြီးဝန်ကြီးနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုအပအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်မှုမှာဂျပန်နိုင်ငံကအကူအညီဆက်ပေးသွားမယ်အကြောင်းတွေဆွေးနွေးခဲ့ပါတယ်။ဂျပန်အစိုးရနဲ့ပုဂ္ဂလိကပူးပေါင်းပြီးမြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးစီမံကိန်းဖြစ်တဲ့သုံးနိုင်ဤခွဲနဲ့တွားရောက်နိုင်မဲ့ရန်ကုန်တောင်ကူယထာလမ်းပိုင်းကို2020စက်တင်ဘာလမတိုင်ခင်အပြီးဆောက်လုပ်ရေး၈နိုင်ဤနဲ့တွားရောက်နိုင်မဲ့ရန်ကုန်မန္တလေးယထာလမ်းပိုင်းကို2023မှာပြေးဆွဲနိုင်ရေးအဆင့်မြင့်လှုပ်ဆောင်မဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြောင်းမြန်မာနိုင်ငံသားဤဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒေါက်ဆန်းစုညီနဲ့တွေ့ဆုံအပြီးဂျပန်နိုင်ငံသားဤဝန်ကြီးခွန်းနိုဟာတက်ကြုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွားရောက်တွေ့ဆုံပြီးအားရဒေတာကွန်တွေရေးလမ်းကြောင်းလုံညုံရေးဆံရကိစ္စရပ်တွေရခိုင်ပြည်နယ်ဖြစ်စဉ်နဲ့ပြည်တွင်းညဉ့်ဉန်းရေးဆောင်ရွက်မှုအခြေအနေဂျပန်မြန်မာတက်မတော်နှစ်ခုကြားပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်နိုင်ငံသားရေးဝန်ကြီးခွန်းနိုဟာတောက်ကြဒီကနေ့ညနေမှာတီလဝါအထူးစည်းဝါးရေးဆောင်ကိုတွားရောက်လည်လာပြီးမနက်ဖြန်စနေနေ့မှာတော့ရခိုင်ပြည်နယ်စစ်တွေနဲ့မောင်းတော်ဒေတာတွေကိုတွားရောက်လည်လာမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝဲအောင်တင်ပြခဲ့တာပါရှင်တစ်ဆက်တည်းမှာပဲရခိုင်မြောက်ပိုင်းဘက်မှာအကြမ်းဖက်တိုက်ခိုက်မှုတွေတကြော့ပြန်ဖြစ်လာမယ်လို့ကောလာဟာလာတွေထွက်ပေါ်နေတာကိုဒေသခံတွေလုံခြုံရေးအတော်လေးစိုးရိမ်နေကြတဲ့အတွက်ရခိုင်ပြည်နယ်လုံခြုံရေးအစီအမံတွေစနစ်တကျဆောင်ရွက်ပေးဖို့ဒီသတင်းပတ်ထဲလွှတ်တော်မှာအစိုးရတင်သွင်းဆွေးနွေးကြဖို့ရှိတယ်လို့ရခိုင်ပြည်နယ်ရသေးတောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါရယ်အဓိကကဒေသခံပြည်သူတွေအတွက်အသက်အန္တရာယ်လုံခြုံရေးနဲ့နေ့စဉ်လုပ်ကိုင်နေရတဲ့အသက်မွေးလုပ်ငန်းတွေဖြစ်ကြတဲ့ငါးဖမ်းလုပ်ငန်းနဲ့လေယာဉ်လုပ်ငန်းခွင်တွေအတွက်လည်းလုံခြုံမှုရှိအောင်ဆောင်ရွက်ပေးဖို့သက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုဒေသခံတွေကတောင်းဆိုအကြောင်းစုံကိုမဆုမွန်ကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းဘက်မှာစူပူအကြမ်းဖက်မှုတွေပြန်ဖြစ်နိုင်ခြေရှိတဲ့အတွက်လုံခြုံရေးစီမံတွေကိုကြိုတင်ပြင်ဆင်နေကြရတယ်ဆိုတာကိုဒေသခံအာဏာပိုင်တွေဘက်ကသိခဲ့ရတဲ့အကြောင်းအဲ့ဒီဒေသတွေစီကိုတွားရောက်သတင်းယူခဲ့တဲ့မြန်မာသတင်းမီဒီယာကောင်စီကဇန်နဝါရီလ17ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ရခိုင်မြောက်ပိုင်းဘက်မှာအကြမ်းဖက်တိုက်ခိုက်မှုတကြော့ပြန်ပြန်ဖြစ်လာနိုင်တယ်ဆိုတဲ့သတင်းစကားတွေပြန့်နှံ့နေတဲ့အတွက်ဒေသခံပြည်သူတွေစိုးရိမ်နေကြတဲ့အကြောင်းရခိုင်ပြည်နယ်တွင်းလူထုနဲ့ထိတွေ့ပြီးလိုအပ်တာတွေကွင်းဆင်းဆောင်ရွက်နေတဲ့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပါတယ
်။ချောင်းတွေ၊စတော်တွေ၊တောင်တွေကိုငှားချထွက်ရတယ်ကိုယ့်ရဲ့ဝန်ဆာအတွက်ပေါ့နော်။အဲ့ဒီအချိန်မှာကျန်းဖက်တွေရလဲအချိန်မရွေးဝင်ရောက်ပြီးတော့သူတို့ပေါ့နော်ဒီလိုအကျန်းဖက်မှုတွေလုံးမဲဆိုပြီးသတင်းထွက်တာတွေရှိပါတယ်။အဲ့ဒါကြောင့်အခုဆိုလို့ရှိရင်ဒေသခံတိုင်းရင်းသားတွေကတော့စိုးရိမ်ထိတ်လန့်စော်နဲ့နေထိုင်နေရတယ်ပေါ့။နောက်ပြီးပြဿနာတွေကအရင်တော့လိုပဲမဖြစ်လာနိုင်ဘူးလို့လည်းမပြောနိုင်ဘူး။အဲ့ဒါကြောင့်ဒီအခုလက်ရှိနေထိုင်တဲ့တိုင်းရင်းသားတွေကိုလုံခြုံမှုတွေပေးဖို့တော့အထူးလိုအပ်တယ်။သူတို့ရဲ့လုံခြုံမှုလိုအပ်ရင်လည်းဒီတော့အနေနဲ့တော့တိုးတောင်းပြီးတော့တောင်းပေးဖို့တွေလည်းရှိပါတယ
်။ဒါကြောင့်မကြခင်ရပိုင်းမှာစတင်မဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာအထူးသဖြင့်ရခိုင်ပြည်နယ်တွင်စနစ်ကျပြီးခိုင်မာတဲ့လုံခြုံရေးအစီအမံတွေဆောင်ရွက်ပေးနိုင်ရေးတင်သွင်းထားတဲ့အဆိုကိုအဓိကဆွေးနွေးကြဖို့ရှိတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ်။
အခုဒီလွတ်တော်ကစင်ဟာရဲ့နေခေါ်ထားပါပြီအဲ့ဒါကြောင့်ဒီလွတ်တော်မှာအဲ့ဒီအဆိုတက်လာဖို့ရှိပါတယ်เนาะအဲ့တော့အဓိကကဒီရခိုင်တိုင်းရင်းသားများစိတ်ပိုင်းဆိုင်ရာလုံခြုံမှုရုပ်ပိုင်းဆိုင်ရာလုံခြုံမှုနဲ့တော့အင်မတန်လုံခြုံရေးကအရေးကြီးပါတယ်အဲ့ဒါကြောင့်ဒီလုံခြုံရေးကိုလည်းအထူးထားကြည့်ဖို့လည်းတောင်းဆိုဖို့လည်းအဲ့ဒီလွတ်တော်မှာဆွေးနွေးခွင့်ရတဲ့အခါလည်းကိုယ်စားလှယ်တဲ့ဒီရခိုင်ပြည်နယ်ကပြည်သူ့ကိုယ်စားလှယ်တဲ့အားလုံးလည်းဝင်ရောက်ဆွေးနွေးဖို့စီစဉ်ထားမှုတွေရှိပါတယ
်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တိမ်းရှောင်လာတဲ့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်ပြည်နယ်မြောက်ဦးက AMP ပါတီရဲ့ဒုက္ခဦးထွန်းသာစင်ကလည်းရခိုင်ပြည်နယ်အတွင်းအထူးသဖြင့်လေယာဉ်လုပ်ငန်းခွင်တွေငါးဖမ်းလုပ်ငန်းခွင်တွေနဲ့နေစဉ်သွာလာလှုပ်ရှားနေရတဲ့ဒေသခံတွေအတွက်စိုးရိမ်မှုကင်းတဲ့လုံခြုံရေးအစီအမံတွေဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်အစိုးရရခိုင်ပြည်နယ်လွှတ်တော်နောက်ပြည်ထောင်စုအစိုးရကိုတောင်းဆိုလိုပါတယ်လို့ပြောပါတယ
်။ဒေသခံတွေအတွက်တော့လုပ်ငန်းခွင်လုံခြုံရေးကြတော့တော်တော်လေးတော့နေပြီးတော့ဆက်ခဲတယ်နော်။ဖားရှာငါးရှာလိတ်ရှာမိချိုအဲ့လိုမျိုးတွေလုံခြုံရေးလိုက်ပေးရမယ်ဆိုတော့တော်တော်ဆိုးရတယ်ပေါ့နော်မဖြစ်နိုင်ဘူးပေါ့နော်
ဒီထားနေတိုင်းရင်းသားတွေကိုပြည်သူစစ်တပ်ဖို့မျိုးနဲ့ပေးခင်းတယ်လို့ကျွန်တော်တို့မြင်ပါတယ်။ပြန်လဲစီစဉ်လက်ခံရေးစခန်းသုံးခန်းဖြစ်တဲ့တောင်မြိုလက်ဝဲငခုရနယ်လှဖိုးခေါင်ကြားစခန်းသုံးခုဖွင့်လှစ်ပြီးတော့လေပြင်ဆင်နေကြတာပါဒါပြင်တိုင်းရင်းသားဟိန္ဒူဘာသာဝင်တွေနောက်အစ္စလာမ်ဘာသာဝင်တွေပြန်လဲနေရခြားထားရေးအတွက်ကြိုတင်ဆောင်ရွက်နေတယ်ဆိုတာကိုလည်းရခိုင်ပြည်နယ်တွင် ကန့်သတ်ပိတ်ပင်ခြင်းခံနေရတဲ့လူမှုတွဲဆောင်ပွဲအမျိုးသားအစ်စင်နိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်မှသာ27ရာစုပင်လုံညီလာခံကိုဆက်လက်ပြုလုပ်မယ်လို့အပြည့်ခတ်ရက်စရည်သဘောတူစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့အရေးပေါ်အစည်းအဝေးကနေဒီကနေ့သဘောတူဆုံးဖြတ်လိုက်ကြပါတယ်။တတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပဖို့စီစဉ်ထားတဲ့ရက်ပိုင်းလိုမှာပဲအပြည့်ရအဖွဲ့၈ဖွဲ့ကအရေးပေါ်အစည်းအဝေးခေါ်ယူပြီးအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြမငင်းငင်းရင်လုပ်ငန်းစဉ်အကောင့်တွေဖော်နိုင်ရေးယုံကြည်မှုတည်ဆောက်နိုင်ဖို့ဘလို့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံနေရတယ်လဲဆိုတာကိုမတ်စုမွန်ကပဲဆက်လက်စူးစီးတင်ပြထားပါရရှင်
။တတိယကြိမ်ပြည်တော်စုငင်းငင်းရင်ညီလာခံ27ရာစုပင်လုံကျင်းပနိုင်ရေးပြင်ဆင်နေကြချိန်မှာပဲဇန်နဝါရီလ17ရက်နေ့ကနေ12ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာအရေးပေါ်ကျင်းပခဲ့တဲ့အပြည့်ရအဖွဲ့၈ဖွဲ့ရဲ့ငင်းငင်းရင်လုပ်ငန်းစဉ်ဥဆောင်အဖွဲ့ရဲ့အရေးပေါ်အစည်းအဝေးကနေနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်မှသာ27ရာစုပင်လုံညီလာခံကိုဆက်လက်ပြုလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်အပါအဝင်သဘောတူညီချက်၄ချက်ထုတ်ပြန်ခဲ့ပါတယ်။အရေးပေါ်အစည်းအဝေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ KNU ကရင်မျိုးသားအစည်းအရုံးဒုက္ကဋ္ဌဖရိုစောကွယ်ထူဝင်းကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ဒီစည်းအဝေး၄ရက်တာတော့ပြင်မှာအဓိကကတော့ဒီလာမဲ့ပြည်တော်စုငြိမ်းချမ်းရေးလာကမှာအောင်မြင်ပြီးကျင်းပနိုင်ဖို့အတွက်ဂျားထဲမှာအခက်အခဲတချို့ရှိတဲ့ပုံမှာပြန်လဲဆွေးနွေးပြီးတော့ဒါကိုအစိုးရနဲ့ဆက်လက်ညှိနှိုင်းဖို့အတွက်တော့ကျွန်တော်တို့သဘောအတူဆုံးဖြတ်တာခဲ့တယ်။ဆိုလိုတာကငြိမ်းချမ်းရေးကကျွန်တော်တို့ဒီ GMCN ရဲ့6ကြိမ်မြောက်စည်းအဝေးမှာဒီ January လကုန်အပေါ်မှာကျင်းပဖို့လို့သဘောတူထားတာရှိတယ်။သို့တော်လည်းပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆောင်ရွက်မဲ့လုပ်ငန်းအစီအစဉ်တချို့တွေကကျွန်တော်ပြပြမဆောင်ရွက်နိုင်ဘူး။ဒါကြောင့်မလို့ကျွန်တော်တို့အစိုးရနဲ့ပြန်လည်ကြိုးစားပြီးဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်ကြိုးစားဆောင်ရွက်တော့မှာဖြစ်ပါတယ်။
NCA အကောင့်ထဲပေါ်မှုလုပ်ငန်းစဉ်အရာဆောင်ရွက်ရမယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့လူမှုတွဲဆောင်ပွဲတွေကျင်းပတဲ့အခါမှာရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာတပ်မတော်ဘက်ကကန့်သတ်ပိတ်ပင်တားဆီးခံနေရတာတွေနဲ့ပတ်သက်ပြီးလဲနိုင်ငံတော်တာဝန်ရှိတဲ့သူတွေနဲ့ဆွေးနွေးညှိနှိုင်းအပြေရှားသွားမယ်လို့အရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့ကြတာပါဒီလိုမျိုးဆွေးနွေးပွဲတွေကိုပိတ်ပင်ကန့်သတ်တားဆီးခံရမှုဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာယုံကြည်မှုကိုထိခိုက်လာစေတယ်လို့ဖရိုစောကွယ်ထူဝင်းကအခုလိုပြောပါတယ
်အထူးသဖြင့်ဒီညလာကချင်းပတ်နိုင်ဖို့အတွက်အမျိုးသားအစ်စင်နိုင်ငံရေးဆွေးနွေးပွဲချင်းပတ်သွားမှာဖြစ်ပါတယ်။အမျိုးသားအစ်စင်နိုင်ငံရေးဆွေးနွေးပွဲဆွေးနွေးတဲ့နေရာမှာ NC လက်မှတ်ရေးထိုးတဲ့အစုအဖွဲ့တွေအားလုံးမှာဆွေးနွေးပွဲကိုရှိတယ်၊လုပ်ပန်းကိုရှိတယ်။သို့တော်လည်းပဲအခုကျွန်တော်တို့ဒီ NC လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာဒီအမျိုးသားအစ်စင်နိုင်ငံရေးဆွေးနွေးပွဲကိုချင်းပတ်ပြင်ရှိခဲ့ဘူး။လူမှုနဲ့တွေ့ဆုံဆွေးနွေးပွဲကိုလည်းချင်းပတ်ဖို့အခက်အခဲရှိတယ်။အမျိုးသားအစ်စင်နိုင်ငံရေးဆွေးနွေးပွဲကစုံကြီးလက်မှတ်ရေးထိုးထားတဲ့အဖွဲ့တော်မှဒီအဆိုပြုနော်မူဝါဒသဘောထားအဆိုပြုမှုတွေကိုပြင်ပြနိုင်မှုဆိုလို့ရှိရင်ဒီလာမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကအောင်မြင်တဲ့ဒီညီလာခံမဖြစ်နိုင်ဘူးဖြစ်နိုင်တဲ့အနေအထားမရှိတဲ့အတွက်ပေါ်တာကိုကျွန်တော်တို့ကြော်လွှမ်းနိုင်ဖို့အစွမ်းနဲ့ဆက်လက်ညှိနှိုင်းဖို့တော့ကျွန်တော်တို့ပေါ်တာ
တကယ်လို့မကြခင်ကျင်းပတော့မဲ့27ရာစုပင်လုံညီလာခံကိုမတက်ဖို့ဆုံးဖြတ်ခဲ့မယ်ဆိုရင်ဖြစ်လာနိုင်မဲ့အကျိုးသက်ရောက်မှုတွေနဲ့ပတ်သက်လို့တော့အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တဲ့ PLL လို့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်နာရကဗိုလ်မှူးကြီးခွန်ဦးကာကအခုလိုသုံးသပ်ပါတယ
်27ရာစုပင်လုံလုံးချင်ရင်တော့လူမျိုးလိုက်နိုင်ငံဆွေးနွေးပွဲဖြစ်အောင်လုပ်ပေးဖို့တာဝန်ရှိတဲ့အတွက်သဘောမျိုးပေါ့လေနည်းနည်းလေးသူတင်းကိုတင်းတင်းတဲ့သဘောမျိုးအကွန်ဒီရှင်းပေါ့အဲ့ဒီလိုတောင်းဆိုတဲ့သဘောလည်းဖြစ်နေတာပေါ့အဲ့ဒီလိုတောင်းဆိုမှအဲတစ်ဖက်ကလည်းတတ်မတော်နဲ့အစိုးရညှိနှိုင်းပြီးတော့အမြန်ဆုံးဆောင်ရွက်ပေးတာလည်းဖြစ်နေတာပေါ့အဲ့ဒါကတော့ကိုယ့်ဘက်ကစုပြီးတော့ဟိုပါပေါ့ strength ပေါ့လေညီညွတ်ရေးအားကိုပြတဲ့အနေနဲ့တောင်းဆိုတာလည်းဖြစ်နေတာပေါ့ရေဘူးရပြောတော့အပါချက်ရှိတယ်အမဲချက်ရှိတယ်ဆိုတာပဲကျွန်တော်မှတ်ချက်ပေးခြင်းပ
ါပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုက္ခရဥတုဝေကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်အောင်ကောင်းထည်ဖို့ဆောင်ရွက်နိုင်ဖို့ဆိုရင်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့ကအရေးကြီးဆုံးဖြစ်ပါတယ်လို့ပြောပါတယ်
အော်နေရရေးဖွဲ့ရရမှာတယောက်တစ်ယောက်ယုံကြည်မှုတွေကလည်းလည်းကွာဟလာတယ်ရှင်းနေဗျာနော်အဲဆိုတော့လုတ်တာကိုင်းတာလေ
NCA
Sajo Chosuya Jebo, Chigan Alemu Quelle Jadigo, Selenina Sunidame Surago, Jebo Siwigani, Sompia Kera Pibarishin,
Masumu Dempia Gera Bashin, Guru Nanganaga Dimbego Sepame, Natansa Shekunigaro, the Madonna Trump Adre, Pidema Yobi Bama Basin Komurine, Quinlan with Jungame, Nitin Epi, Lala Shinibare, the Madatranha. ပြီးခဲ့တဲ့နှစ်နောက်ပိုင်းကရခဲ့တဲ့အောင်မြင်မှုအပေါ်မှာဆက်ပြီးတော့တိဆောက်သွားနိုင်ဖို့မျှော်လင့်နေပါတယ်ဒါပေမဲ့သမ္မတနဲ့
American Donald Trump ဟာသူသမ္မတဖြစ်တာဝန်ထမ်းဆောင်တဲ့ဒုတိယနှစ်အတွင်းမှာပြီးခဲ့တဲ့လကလွှတ်တော်မှာအနိုင်ရခဲ့တဲ့အခွန်ဥပဒေအတည်ပြုနိုင်လိုက်တဲ့ကိစ္စကနေဆက်ပြီးတော့အောင်မြင်မှုတွေရသွားဖို့မျှော်လင့်နေပါတယ်
It's going to be tough to beat the year we just left because what we had last year was something very special.
ဒီပြေခွန်လေးကြီးကျယ်လျှော့ချပြီးခွန်ဥပဒေပြောင်းလဲရင်းတဲ့ဆုံးသက်နိုင်လိုက်တဲ့မနစ်ကရခဲ့တဲ့အောင်မြင်မှုကတကယ်ကိုထူးခြားတာကြောင့်ဒီနှစ်မှာဒီတဲ့ကောင်းတဲ့အောင်မြင်မှုရဖို့ကတော့တော်တော်ခက်မှာပါ
ဒါပေမဲ့သမ္မတထရမ့်ပေါ်မှာအကြီးအကျယ်ဝေဖန်ထားတဲ့စာအုပ်ကြောင့်သူ့အစိုးရဟာနှစ်စကတည်းကအခက်ခဲနေတဲ့စတင်ရင်ဆိုင်ခဲ့ရပြီးတော့သူ့အနေနဲ့သမ္မတရာထူးအတွက်တင့်တော်ရလာဆိုပြီးတော့မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်
I didn't think President Trump was the right person to be president. I didn't think he had the
Tomorrow Tamara Trump Tamara Phipho tin daw le du te yaw lo ma tin ma u. Tu ni ne de lo twa mman kan ne song phet che twi zia yi lakkhana re shi de lo ma tin ma u. Jama so yin da ko jama pyo da ba.
Tamara Trump ne tu ye aimi daw won nan ni ka raw di sa au ha a mya a phin sait ku re ne lou jan phan di tha da phit de lo we ban lai ba de.
Again, there are numerous mistakes, but I'm not going to waste my time or the country's time going page by page
talking about.
Well, I think what the book will do is fit into pre-existing notions for some
people.
ဒီစာအုပ်ကသူတို့လက်ခံထားတဲ့အတိုင်းဖြစ်လာပါတယ်။ဒါပေမဲ့သမ္မတကိုထောက်ခံတဲ့သူတွေအတွက်တော့ဒီစာအုပ်ကလှုပ်ချန်ဖန်တီးထားတာတွေတိုက်ပြီးတော့ယူဆိုက်စရာမလိုတဲ့စာအုပ်လိုပဲမြင်ရမှာပါ။သမ္မတထရမ့်ဟာအခွန်ဥပဒေနဲ့ပတ်သက်ပြီးအနိုင်ရလိုက်ပေမဲ့လည်းပထမနှစ်အတွင်သူ့ပေါ်လူလူထောက်ခံမှုတွေကတော့တမိုင်းမှာစံချိန်တင်လောက်အောင်ကြာဆင်းခဲ့ပြီးဒီမိုကရက်တစ်အနိုင်ရ
to confront the fact that there is more enthusiasm on the Democratic
Republican
side.
Republican တွေဖက်မှတဲ့ Democratic ဖက်မှာစိတ်အားထက်သန်မှုတွေပိုရှိနေပြီး Republican တွေအနေနဲ့ဒီအချက်ကိုရင်ဆိုင်ရမယ်လို့ကျွန်မထင်ပါတယ်။အဲ့ဒီလိုဖြစ်ရတဲ့အကြောင်းသစိတ်တစ်ပိုင်းကလည်းသမ္မတ Trump ကိုလူထုကတိတ်မကြိုက်လို့ပါ
ဒါပြင်ရုရှားစုံစမ်းစစ်ဆေးရေးအရေးမကြီးကသမ္မတ Trump အစိုးရပေါ်မှာ2018အတွင်းဆက်ပြီးတော့ထိုးနေမှာဖြစ်တယ်လို့လည်းအကြေခတ်တွေကသတိပေးထားပါတယ်။ချိန်ထဲမှာပဲသမ္မတ Trump ရဲ့ဗျံမာခေါင်းဆောင်မှုပုံစံကလည်းပြောင်းလဲလာနိုင်စရာမရှိဘူးလို့ John Hudak ကပြောပါတယ်
။ Well, I think anyone who thinks that the first year of the Trump presidency was temporary and that the last 3 years
သမ္မတ Trump တွေကပထမတစ်နှစ်အတွင်းဖြစ်နေတာတွေကတော့ယာယီတာဖြစ်ပြီးကျန်တဲ့3နှစ်မှာတော့တကယ်ရင့်ကျက်ပြီးနိုင်ငံခေါင်းဆောင်လို့ဖြစ်လာလိမ့်မယ်လို့ထင်နေတဲ့သူတွေကသူတို့ကသူတို့နောက်သူတို့ဖြစ်နေတာတွေ့ရပါလိမ့်မယ်။မနေ့ကတွေ့ခဲ့တဲ့အတိုင်းလာမယ့်3နှစ်မှာလည်းဒီတိုင်းပဲဖြစ်လာလိမ့်မယ်လို့ကျွန်တော်ကတော့ယူဆပါတယ
်။ American လွတ်တော်ကို Republican တွေထိန်းချုပ်ထားနိုင်ရည်အဓိကအပြိုင်ချက်ကတော့ Donald Trump သမ္မတသက်တမ်းအတွက်အကြီးအကျယ်ရိုက်ခတ်မှုရှိနိုင်တဲ့အကျိုးဆက်အဖြစ်2018ကပုံဖော်လာနိုင်ပွဲရှိပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းတောက်ကြနေညအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးလို့ရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line 2m 24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်ချာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုရစုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူနှားဆင်ရမှာက
ဟိုအဲ့ဒီဒေတာမှာရှိတဲ့မြေမျိုးစားတွေကလည်းလည်းပြော့တယ်ဆိုင်းတွေလည်းလည်း news ဖြစ်တယ်မြေမျိုးစားများနဲ့ဆိုင်းတွေရဲ့အထူးကလည်းလည်းများတဲ့ခါကျတော့လည်းနိုင်ကိုပို့ပြီ
းဒါကတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနှားဆင်ရမှာဖြစ်ပါတယ်အခုတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးနှားဆင်ကြရပါမယ်မြန်မာနယ်ပွားအမေရိကန်အမျိုးသမီးတဦးဟာအမေရိကန်အရင်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။ဗမခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟာဝိုင်ရီအခြေစိုက် Asia Pacific Center for Security Study SPCSS လုံခြုံရေးဘာသာရဆိုင်ရာ Asia Pacific ဌာနမှာတာဝန်ထမ်းဆောင်နေတာဖြစ်ပြီးမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးခဲ့သူလည်းဖြစ်ပါတယ်။မြန်မာနိုင်ငံကိုမကြာခဏတွားရောက်ခဲ့စဉ်ကမြန်မာအမျိုးသမီးတို့ရဲ့ခေါင်းဆောင်မှုအရေးအတွေ့ကိုအကဲခတ်ခွင့်ရရှိခဲ့ပြီးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုမှာအမျိုးသမီးတွေပါဝင်ခွင့်ရရှိသင့်တာတဲ့အကြောင်းသူကပြောပါရယ်ဒုရယဘုံမူကြီးမိမိဝင်းဘတ်နဲ့တွေ့ဆုံမင်းမြန်ထားတဲ့အပိုင်းသုံးကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်ကတင်ပြထားပါရယ်ရှင
်ဘုံမူကြီးမိမိဝင်းဘတ်အနေနဲ့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု28နှစ်ရှိသွားပြီနောက်တစ်ခုကမြန်မာနိုင်ငံကိုလေပေါ့နော်မကြာခဏတွားရောက်ခေဘူးတဲ့ဒူဒူဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာအကြည့်မဲ့ဆိုလို့ရှိရင်တိုင်းပြည်ပက္ခဆိုလို့ရှိရင်အဓိကတော့ကချင်ပြည်နယ်မှာပေါ့နော
်
ကချင်ပြည်နယ်မှာဒီငင်းချမ်းရေးရရှိဖို့အတွက်ဘယ်လိုအကောင်းဆုံးအကြံပေးချင်ပါလဲ
ကျမပြောချင်တာတော့ကျမတို့ကချင်ပြည်နယ်မှာတော့တိတ်မသိဘူးဒါပေမဲ့ရှမ်းပြည်နယ်မှာကျမတို့စီက alumni ဟု
တ်ကဲ့
ကျမတို့စီကအရင်ကအကြောင်းသားဟောင်းပေါ့နော်ကျမတို့ APCSS ကိုလာတက်သွားတဲ့အမျိုးသမီး MA ဆိုတာရှိတယ်
ဟုတ်ကဲ
့အဲသူကအဲ့ဒီမှာစပြီးတော့ဒီသူ့ရဲ့ NGO လေးအဖွဲ့အစည်းလေးဖွဲ့ပြီးတော့မြောက်ပိုင်းရှမ်းအမျိုးသမီးတွေရဲ့အသံကို peace process တွေမှာပို့ပြီးတော့ဟိုနေပါဝင်နိုင်အောင်လို့အတွက်သူ့ရဲ့ပတ်ဝန်းကျင်နာတဝိုက်မှာသူအမျိုးသမီးတွေကို training တွေပေးတယ်ပညာပေးတယ်နောက်ပြီးတော့သူတို့နည်းနည်းပါးပါးဒီ peace process ကိုနားလည်အောင်သူလိုက်လုပ်ပေးနေတာရှိပါတယ်ဒီ peace process ဆိုတာတနိုင်ငံလုံးနဲ့ဆိုင်တယ်တနိုင်ငံလုံးမှာအနည်းဆုံး50ရာခိုင်နှုန်းကအမျိုးသမီးတွေနော်အဲ့ဒီအမျိုးသမီးတွေရဲ့အသံနဲ့သူတို့ရဲ့ခံစားမှုတွေမပါလာလို့ရှင် peace process ကသိပ်ပြီးတော့မပြည့်စုံဘူးနောက်ပြီးတော့လေဒီရှမ်းတို့ကချင်တို့ကြာသူတို့ရန်လဝေးနေတဲ့အခါကျတော့သူတို့ရဲ့အတန်တုံတောင်မပါလာဘူးဆိုတော့ဟိုအဲမဲတို့လိုမျိုးလိုမျိုးလုံနေပေးနေတယ်ဆိုတာအရန်ကောင်းနေဒီအမျိုးသမီးတွေကမြန်မာမျိုးသမီးတွေပါသူတို့မှာခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတယ်သူကဘာလို့မှပြောနေစရာမလိုသူကိုယ်နိုင်ဒီဥစ္စာလိုအပ်တယ်ဆိုပြီးတော့သူဒီဥစ္စာလေးတည်ထောင်ပြီးတော့သူသူခင်ဗျာလိုက်ပြီးတော့ education ပေးနေတာပေါ့
စောစောကလူပေါ့နော်ဘုံပြောလို့အမေတို့လိုပေါ့နော်ချမ်းပြည်နယ်ကအမျိုးသမီးတွေကဗိုလ်မှူးတို့စင်တာမှာလုပ်တဲ့တင်ဒန်းမှာလာပြီးတော့တက်ခဲ့ကြတာပေါ့နော
်ဟုတ်ကဲ့
တင်ဒန်းဆင်းနေဆိုအဲ့ဒီတင်ဒန်းလေးအကြောင်းဟိုချစ်မနင်းနေမိချင်တော့ပါအဲ့ဒီတင်ဒန်းမှာလေဒီစစ်တပ်ကလည်းမကောက်ဘူးပေါ့နော်ဒီတခြားကဏ္ဍမှာလည်းအမျိုးသမီးတွေပါဝင်ပြီးတော့တက်ခဲ့တယ်လို့သိရပါတယ်အဲ့တော့အဲ့ဒီပါဝင်ပြီးတော့တက်ခဲ့တဲ့အမျိုးသမီးတွေထဲမှာပေါ့နော်မှတ်မှတ်ရရပေါ့နော်အမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးချင်းတွက်လက်ချက်ချမှုရဲ့ဒီနေ့ပြောဆိုမှုပေါ့နော်တွေးခေါ်မျှော်မြင်မှုနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်မိပါလဲရှင
်ဟုတ်ကဲ့ကျမကအဲ့လိုပြောလိုက်လို့ရှင်နှစ်ယောက်ကရဲခေါင်းထဲကိုဝင်လာတယ
်
ဒေါက်တာတင်းတင်းအေးဆိုတာရတနာဘုံ University ကသူက IR Professor ကြီးသူတကယ်တွက်လက်တယ်တကယ် ကောင်းဆောင်မှုအရေးချင်းလည်းအရန်ပြေးသွားတယ်သူလည်းသူတတ်နိုင်တယ်လို့သူရဲ့တပည့်တွေနဲ့မြန်မာနိုင်ငံတိုးတက်အောင်လုပ်ပေးရှာတယ်နော်မြန်မာနိုင်ငံနိုင်ငံတကာသူက IR ဆို International Relation နိုင်ငံတကာဆက်ဆံရေးဆိုတော့လေသူရဲ့တပည့်လေးတွေမြန်မာနိုင်ငံအတွက်ပို့ပြီးတော့နိုင်ငံတကာမှာဟိုမျက်နှာပွင့်အောင်ပေါ့နော်သူလုပ်ပေးရှာပါတယ်နောက်တစ်ယောက်ကကျတော့ဒေါ်ဆန်းဆန်းမော်ဒေါ်ဆန်းဆန်းမော်ကကျတော့ကြက်ချင်နေရကြက်ချင်နေသူ့အောက်မှာလူ2000လောက်ဗာဝန်တီရလေသူဒါရိုက်တာလုပ်ပါတယ်သူလည်းအဲ့ဒီတိုင်းပဲသူအရန်ခေါင်းဆောင်မှုအရေးချင်းပြေးဝရှာတယ်အဲ့ကြောင့်မလို့ကျွန်မပြောတာပေါ့နော်မြန်မာအမျိုးသမီးတွေကတော်တဲ့အမျိုးသမီးတွေအများကြီးရှိတယ်ဒီအမျိုးသမီးတွေကိုအသေးချာပြေးပြေးဝဝသူတို့ကိုဗာလေအခွင့်အရေးပေးပြီးတော့မြန်မာနိုင်ငံတိုးတက်ဖို့အတွက်ကိုနေရာပေးမယ်ဆိုလို့ရှိရင်မြန်မာနိုင်ငံကျတော့မြင်များတိုးတက်မယ်လို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ဆိုတော့ဟိုချက်ချင်းကြီးရပေါ့နော
်ဟုတ်ကဲ့ရှင
် तू စေနာဝန်တန်း2000ကျော်လောက်ကို
ဟုတ်ကဲ့ရှင
်ကိုဦးစီးပြီးတော့ပေါ့နော် तू ကောင်းဆောင်မှုပေးတဲ့ဆိုတဲ့ခါကျတော့ပမာပြည်ပြန်တဲ့ခါကျတော့ तू ကဘယ်လိုမျိုးကောင်းဆောင်မှုပေးတာနည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ तू ကျွန်မပြောသဖြင့် तू ရဲ့ကောင်းဆောင်မှုကလည်း तू အမျိုးသမီးလိုမျိုးတဘာဝကိုက तू ကဘာလဲကောင်းဆောင်မှုတော်တယ်ကျွန်မတို့စင်တာမှာလာပြီးတော့လုပ်ပါရဲခါမှာ तू ရဲ့ project လေးတစ်ခုက तू ကကြက်ချင်နေဆိုတော့ तू ကပြောတယ်ဒီမြန်မာနိုင်ငံပြန်ပြီးရင် civil military အရက်ဖက်စစ်ဖက်ဆက်ဆံရေးပို့တိုးတက်အောင်ပို့ကောင်းမွန်အောင်ဟိုဒဇာဆတ်အချိန်မှာတဘာဝဘေးဒုက္ခကယ်ဆယ်ရေးအချိန်မှာစစ်ဖက်နဲ့ရက်ဖက်ပို့ပြီးတော့ပူးပေါင်းပြီးတော့လောက်ဆောင်နိုင်အောင်အတွက် तू ကလုပ်မယ်လို့ तू ကပြောတယ်အဲ့ဒီအချိန်မှာအခုဆိုလို့ရှိရင် तू တော်တော်ကြိုးကြိုးစားစားလုပ်တယ်နောက်ပြတ်လဲကျမတို့ရဲ့စစ်ဖက်ကလည်းတက်တက်ကြောင်းသားဟောင်းနေရှိပါတယ
်
သူတို့နဲ့ဆက်သွယ်ပြီးတော့အခုဆိုလို့ရှိရင်ဒေါ်ဆန်းဆန်းမော်ကကာွယ်ရေးတက္ကသိုလ်မှာဒီလိုမျိုးဘလို့ပူးပေါင်းရမယ်အကြောင်းအချက်ချင်းတွေကဘလို့လုပ်ပေးနိုင်တဲ့အကြောင်းသင်တန်းပို့ချပေးပါတယ်ဒီဥစ္စာအစ်စ်ပေါ့နော်အရင်တော့ဒါမျိုးတွေမရှိဘူးဆိုဒီဥစ္စာမြန်မာစစ်ဖက်ကအရက်ဖက်ကတိုးတက်နေတဲ့အကြောင်းတက်သေးပေါ့နော်ဒီဥစ္စာဖြစ်တာနောက်ပြီးတော့ဒေါ်စန်းစန်းမော်ကအခုဆိုလို့ရှိရင်ဒီရခိုင်မှာဖြစ်နေတဲ့ကယ်ဆယ်ရေးတို့ humanitarian relief တွေပေါ့နော်အထောက်အကူတွေသူကိုနိုင်လိုက်ပြီးတော့အခုဦးဆောင်ပြီးတော့လုပ်နေတာတွေအများကြီးရှိတာပေါ့နော်သူကဘာလို့ဆိုတကယ်ဦးဆောင်နိုင်တဲ့အမျိုးသမီးတယောက်ပါဆိုတော့အရင်အရေးချင်းရှိတဲ့အမျိုးသမီးဆိုတော့သူထက်ထက်ရောက်ရောက်လုပ်ပေးနိုင်ပါတယ်ဒ
ါတနည်းအားဖြင့်တော့ဆက်စပ်ပေါ့နော်မြန်မာနိုင်ငံကုလသမဂ္ဂရဲ့အမျိုးသမီးတွေလုံခြုံရေးကဏ္ဍမှာပုံမပါဝင်နိုင်ဖို့အရေးယူဆောင်ရွက်မှုမှာတကယ်လို့မြန်မာနိုင်ငံကလားaction plan ချမှတ်မယ်ဆိုလို့ရှိရင်စောစောပါလူပုံမှုပြောတယ်ဒေါ်ဆန်းဆန်းမော်တို့လူ
ဒေါက်တာတင်းတင်း
ဒေါက်တာတင်းတင်းတို့နောက်ပြီးတော့ရှန့်ပြည်နေရအေးမယ်တို့လူခေါင်းဆောင်မှုပြတ်တဲ့လူတွေပါလို့ရှိရင်ပို့ပြီးတော့လုံနိုင်စွမ်းလေးရှိတယ်ထိတိယောက်ယောက်လေးလက်တွေ့ပြနိုင်မှာပေါ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်
အခုလိုမျိုးအမျိုးသမီးတွေစစ်တပ်မှာရောဒီလုံခြုံရေးကဏ္ဍမှာရောပါဝင်လာလို့ရှိရင်ပို့ပြီးတော့ပြည်စုံမယ်ပို့ပြီးတော့အောင်မြင်မယ်ဆိုတဲ့ခါကျတော့ကိုကိုတိုင်ကလည်းဒီစစ်တပ်အတွေ့အကြုံရှိတဲ့လူတူအနေနဲ့ပေါ့နော်နောက်တော့ရပ်ဖက်စစ်ဖက်ဆက်ဆံရေးပို့မှုပြီးတော့ပြည်လေစီဖို့ပူပေါင်းဆောင်ရွက်မှုမှာတိုးတက်မှုရရှိစေဖို့လှုပ်ဆောင်ပေးနေတဲ့လူတူအနေနဲ့ပေါ့နော်ဒီမြန်မာအမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင
်မြန်မာအမျိုးသမီးတွေကျွန်မအကြံပေးချင်တာကတော့လူကန္တပေါ့နော်အမျိုးသမီးနဲ့အားလုံးဆိုင်တယ်အခုဆိုလို့ရှင်ဗာလေကျမတို့ယဉ်ကျေးမှုရတချို့နေရာတွေအတို့နဲ့မဆိုင်မှုတို့နဲ့မသက်ဆောင်ဆိုအဲ့လိုမျိုးတွေမစင်စားဘူးပေါ့နော်နေရာတကမှာအမျိုးသမီးပါဖို့သင့်တယ်ဘာလို့ဆိုတော့အဲ့ဒီဆိုကျမတို့အလုံးလူပဲနော်ဆိုတော့အဲ့ကြောင့်မလို့ကျမရဲ့အကြံပေးချင်တာကတော့အမျိုးသမီးကန္တကနေရာတိုင်းမှာပါပဲ especially အခုဆိုလို့ရှင်မြန်မာနိုင်ငံတိုးတက်နိုင်ဖို့အတွက်နော်အမျိုးသမီးတွေအများကြီးပါဝင်ပြီးတော့လှုပ်ပေးနိုင်လို့ရှင်မြန်မာနိုင်ငံတကယ်တိုးတက်နိုင်ပါတယ
်။ကျမအနေနဲ့ဟိုနောက်ဆုံးမိချင်တာပါเนาะ။အမေရိကန်ပြည်ထောင်စုကိုအသက
်14
နှစ်ကရောက်လာပြီးတော့နောက်ပိုင်းခုမကြာခဏမြန်မာနိုင်ငံကိုလေးတွားရောက်ခဲ့တယ်ဆိုတဲ့ခါကျတော့ကျမတို့ဒီမြန်မာလူအဖွဲ့အစည်းမှာပေါ့เนาะ။မြန်မာအမျိုးသမီးတွေဒီလူမှုရေးရယဉ်ကျေးမှုအရာရင်ဆိုင်နေရတဲ့အခက်အခဲတွေဘာတွေသတိထားမိပါလဲရှင
်။နှစ်ဖက်ပေါ့เนาะ။အမျိုးသမီးနဲ့ပတ်သက်တဲ့ဥစ္စာအမျိုးသမီးကို၌လက်ကိုပိုင်ကို limit ဖြစ်တာတွေရှိတယ်ကိုနဲ့မဆိုင်ဘူးဘာညာဆိုပြီးတော့ကိုကမလုပ်တဲ့ဥစ္စာတွေအများကြီးရှိတယ်ဘာလို့လဲဆိုရင်ကျေးမှုရတော့တဲ့မတင်တော်ဘူးမလုပ်ရဘူးအဲ့ဒါရှိတယ်နောက်တစ်ခုကကျလဲပတ်ဝန်းကျင်ပေါ့နော်ပတ်ဝန်းကျင်ကလည်းပြောတယ်အိုဒီဥစ္စာ main ကလေးဆိုဒီဥစ္စာမလုပ်တင်ဘူးဟိုနေနိုင်ငံကြီးက main ကလေးနဲ့မဆိုင်ဘူးအဲ့လိုမျိုးတွေရှိတာတွေတွေ့ရပါတယ
်
အဲ့ဒီဥစ္စာတွေကအမျိုးသမီးတွေပါဝင်နိုင်ဖို့အတွက်အဟန့်တာတွေဖြစ်ပါတယ်ဟုတ်ကဲ့ရှင
်ဆိုအဲ့ဒီအဟန့်တာတွေကိုဘယ်လိုကျော်လွှမ်းမလဲ
အဟံတားရီဘလိုကျော်လွားမယ်ဆိုအဲ့ဒီဥစ္စာကျမပြောချင်တာကျမမှာအတွေ့အကြုံလေးတစ်ခုရှိတယ်ကျမ West Yangon စက်မှုတက္ကသိုလ်မှာသွားပြီးတော့ seminar လေးပေးတယ်စက်မှုတက္ကသိုလ်ဆိုတော့များသောမှာ physics တို့ chemistry တို့ hard science ပေါ့နော်ကျမတို့ခေါ်တဲ့အခါမှာသိပ္ပံဘာသာတွေမှာအဲ့ဒီဥစ္စာကျမဝင်လိုက်တဲ့အခါကျတော့အဲ့မှာလူ200လောက်လာတက်တယ်
ဟုတ်ကဲ့
60 ရာခိုင်နှုန်းအမျိုးသမီးအ
ာတခုလည်းဖြစ်နိုင်တာပေါ့နော်သူတို့ပညာမှာဘွဲ့ရတယ်ရတယ်အမျိုးသားတွေလည်းဆိုင်အမျိုးသမီးတွေကပုံများတယ်နောက်ပြီးတော့တိတ်ပံပညာဆိုလို့ရှိရင်အမှတ်မြင့်မှာရတယ်ဆိုတဲ့ခါကျတော့အများအားဖြင့်ယောက်ျားလေးတွေကအမှတ်နေတော့မမိတာတွေအမျိုးသမီးတွေကအမှတ်များပြီးတော့မိတာတွေပေါ့နော်ဦးဆေးသိပ်ပါမှာလည်းအတူတူပဲဒါကြောင့်အကန့်အသတ်ရှိတယ်ဒါကြောင့်မလို့ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကွန်းနဲ့မှာပြောတော့အမျိုးသားတွေဘယ်ရောက်ကုန်များပြီလဲဆိုတော့ပြောသွားဆိုတော့
ဝဲဒါပေမဲ့လည်း leadership အုပ်ချုပ်ရေးကြတော့အမျိုးသမီးတွေပျောက်သွားရော
ဟုတ်ကဲ
့နိုင်ငံရေးပေါ့နော်ဟိုနင်းတွတ်တော်မှာကြတော့အမျိုးသမီးတွေဘယ်ပျောက်သွားလဲဒီလောက်အမျိုးသမီးတွေကတိတ်ပြီးတော့ပညာတတ်တွေရှိနေတဲ့ဥစ္စာဘာကြောင့်လွတ်တော်တဲ့မဝင်တဲ့အခါကြတော့လွတ်တော်ကမြန်မာနိုင်ငံတနိုင်ငံလုံးအတွက်ကိုဆုံးဖြတ်တဲ့နေရာမှလားအဲ့မှာကျတော့သူတို့မရောက်သွားတော့ဘူးသူတို့ရဲ့စွမ်းဆောင်မှုကနိုင်ငံရေးထဲမှာအကျိုးမရလိုက်ဘူ
းဟုတ်ကဲ့
သူတို့ကအိမ်မှာပျောက်နေတာဟုတ
်ဆိုကဲ့အဲ့လိုအကျိုးရဖို့ကလည်းကျမထင်တော့ဗောနော်တစ်ဖက်ကလည်းကာယကံရှင်းနဲ့ကြိုးပမ်းရမယ်တစ်ဖက်ကလည်းလက်တွေ့မှာဒီအနာရှိတဲ့လူကလည်းအခွင့်အလမ်းကိုဖန်တီးပေးပြီးတော့လက်ကမ်းခေါ်ယူရမှာပေါ့
ဟုတ်ကဲ့ရှင်ဒါကြောင့်မို့အနာရှိတဲ့လူတွေတွေ့ကြတော့ဒီ National Action Plan ရဲ့မှာဒီ user policyဒီဥပဒေတွေချလိုက်လို့ရှိရင်အဲ့ဒီဥစ္စာလေးနည်းနည်းပို့ပြီးတော့တိုးတက်လာမယ်လို့ထင်ပါတယ် You can bend but never break me cause it only serves to make me more determined to achieve ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်မောင်တော်မျိုးနဲ့အတွင်းအင်းဒီကြီးရွာမှာတွေ့ရတဲ့ရုပ်လောင်းတွေဟာတာဝန်ကျလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံကြီးရွာသားတချို့ကတက်ဖြတ်ခဲ့တာဆိုပြီးတပ်မတော်ရဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပကအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စီရေးတွေအတွင်းမှာရိုဟင်ဂျာကြီးရွာသား6,800ထက်မနည်းတက်ဖြတ်ခံခဲ့ရတယ်လို့ MSF နေစီမထားဆရာဝန်များအဖွဲ့ကလည်းထုတ်ပြန်ခဲ့တာပါ။စစ်စီရေးတွေအတွင်းမှာအခုလိုဥပဒေမဲ့တက်ဖြတ်မှုတွေဟာပြပြပြောင်းလဲရေးလုပ်နေတဲ့နိုင်ငံတနိုင်ငံအတွက်ဘလောက်ထိတက်ရောက်ထိခိုက်သွားနိုင်ပါသလဲဒီအကြောင်းလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးကြကြသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ကိုအမြင်ကိုဆွေးနွေးလိုတာကိုမိန်းကုံးတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်စနေညထားရတဲ့ line ဆွေးနွေးကမှာပါဝင်ဆွေးနွေးကြဖို့သောရရှင်တို့ကိုထမံဖိတ်ခေါ်ပါတယ်အခုတော့သူရဆုံလင် American တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ဒီတစ်ပတ်မှာတော့ New York မြို့ကတက္ကစီသမားတွေမော်ဒယ်လို့ရိုက်ကူးထုတ်ဝေထားတဲ့ပြည်ကရင်အကြောင်းနဲ့ဇန်နဝါရီလအတွင်းဖြစ်ပွားခဲ့တဲ့သမိုင်းထွင်ဖြစ်ရပ်တွေအကြောင်းကိုကိုအောင်အောင်နဲ့အတူမှတ်ခင်ဖြူထွေးကကူညီတင်ဆက်ထားပါတယ်ရှင်
တဲ့ကူဘီဆိုရနဲ့ကုမ္ပဏီတွေစည်းစံကြီးတွေကပြက်ကြရင်ရိုက်နှိပ်ပြီးတော့ဝေပေးကြသလိုဒါဟာသူတို့အတွက်ကြောင်ညာလည်းဖြစ်ပါတယ်အဲ့လိုပြက်ကြရင်တွေရိုက်ရမှာရှုခင်းတွေအဆောက်အဦတွေမော်ဒယ်တွေနဲ့အများအပြားရိုက်ကူးကြပေမဲ့လည်းနယူးယောက်ကတက္ကစီသမားတွေကတော့သူတို့ပုံနေနဲ့ရည်စရာလုပ်ပြီးတော့ပြက်ကြရင်ထုတ်ဝေပါတယ်ဗလာပြပြီးရိုက်ထားတဲ့မိသားသမားတွေရဲ့ပုံပါတဲ့ပြက်ကြရင်ပုံစံကိုအတူယူပြီးအဲ့ဒီလိုရိုက်ကူးဖို့စိတ်ကူးရလာတာလို့လည်းဆိုပါတယ်ဒီပြက်ကြရင်ရောင်းငွေကိုရွှေပြောင်းချစ်ချလာသူတွေဝင်ဝင်နေတဲ့မိသားစုတွေကိုထောက်ပံ့တဲ့ပရဟိတရံမုံငွေအတွက်ရောင်းချလာတာဒီနှစ်ဆိုရင်9နှစ်ဇက်တိုက်ရှိပါပြီ
It's me this guy is wild oh so ugly
ဒါကျွန်တော်လေဒီမှာတိတ်ကိုရုပ်ဆိုးတဲ့လူပါဆိုပြီးတက္ကစီသမား Alex Wang တယောက်ကနောက်ပြောင်ဂုံယူပြောနေပါတယ်2018ခုနှစ်အတွက်နယူးယောက်တက္ကစီကားမောင်းသမားတွေရဲ့ပြက်ကြရင်ကိုတော့နိုင်ငံ9နိုင်ငံကမော်ဒယ်အငါးကားမောင်းတဲ့သူတွေရဲ့ပုံနေနဲ့အလှဆင်ထားပါတယ်။အရင်ထွက်ခဲ့တဲ့ပြက်ကြရင်တဲ့ဒီနှစ်2018ခုနှစ်ကအကောင်းဆုံးဖြစ်နိုင်တယ်လို့ဆိုပါတယ်။သုံးထားတဲ့ဓာတ်ပုံတွေမှာတက်တိကောင်းကောင်းနဲ့ထူးခြားအောင်ရိုက်ထားတဲ့ပုံတွေလည်းပါတယ်လို့ပြက်ကြရင်ပူရဲဖန်တီးရှင်ဖီလစ်ကတ်မန်ကပြောပါတယ်။
There's people walking by and
လူတွေကပြတ်သွားရင်ကြည်ကြတယ်ဓာတ်ပုံတွေရိုက်ကြတယ်ကားသမားတွေဒီလိုပုံတွေတရုပ်ဆောင်တာတိတ်ကိုအံ့ဩဖို့ကောင်းတယ်စုံတော့သူတို့ model တွေဖြစ်လာတယ်လေ
မော်ရယ်တွေကတော့အသက်အရွယ်မျိုးစုံပုံစံမျိုးစုံနောက်ခံအကြောင်းတွေလည်းမတူကြပါဘူးအဝါရောင်တက္ကစီကားတွေပေါ်ကမတူကွဲပြားတဲ့လူမျိုးစုံကားသမားတွေရဲ့ဘဝကိုထင်ဟက်တဲ့ပုံတွေကိုရိုက်ကူးသလိုတချို့ကလည်းဟာတညံကိုမျိုးပြီးတော့ပုံစံမျိုးမျိုးနဲ့ပါဝင်သရုပ်ဆောင်ထားပါတယ
် Oh my god
ပြည်ကလေးထုတ်ဝေဖို့ပူတဲ့စီဇန်2တူဖြစ်တဲ့ Shannon Kirkman က
We'll come in with 2 to 3 sort of scene ideas and then
ဘလိုပုံစံရိုက်မယ်ဆိုတာမျိုး2မျိုး3မျိုးကျမတို့ကြိုးစဉ်းစားထားတယ်။နောက်ပုံစံအမျိုးမျိုးပြောင်းရိုက်ခြင်းသူတို့ပုံစံနဲ့အကိုက်ဆုံးပုံကိုရွေးပြီးသုံးလိုက်တာပါ
။有奇缘能相聚死也无悔
တက္ကစီသမား Alex Wang ကတော့သူ့ကိုယ်သူ Karaoke King လို့ခေါ်ပါတယ်။လူသိမသိသေးရင်တော့အနုပညာပါရမီရှင်လို့သူ့ကိုယ်သူကြွေးကြော်နေသူပ
ါ It's difficult to let everybody pick
လူတိုင်းကိုယ်အသိဖို့ဆိုတာဘယ်လွယ်မလဲလေလူတိုင်းသိဖို့တော့မလွယ်ပါဘူးသမနာမှာမဟုတ်တာကျွန်တော်တက္ကစီမောင်းနေသူပဲဒါပေမဲ့လူတချို့ကျွန်တော်ကိုသိနေပါပြီဒီတွေ့လဲကျွန်တော်ပျော့ပါတယ
်နယူးယောက်ကိုလာတဲ့ခီးတဲ့တချို့သူ့အကြောင်းကိုသိခဲ့ရင်လဲဝမ်းသာလှပါပြီလို့ဝမ်းကပြောပါတယ
် Our show oh as a passenger I was in theTaxi calendar and a cover man Alex Wang
အခုတော့ American သမိုင်းဝင်နေ့ရက်တွေအကြောင်းကိုဆက်တင်ဆက်ပေးကြပါမယ်ကျွန်တော်တို့ဆက်တင်ဆက်ပေးကြတဲ့အကြောင်းအရာကတော့ America မှာမြေယာရီအခမဲ့ပေးခဲ့တယ်ဆိုတဲ့အကြောင်းပ
ါဟုတ်ရဲ့လားရှင်အခမဲ့ပေးတယ်ဆိုလို့စိတ်ဝင်စားပါတယ
်ဟုတ်ပါဗျာအလကားပေးတယ်ဆိုတာကလည်းဟိုးလွန်ခဲ့တဲ့နှစ်150ကျော်လောက်ကပါအဲ့ဒီအချိန်တုန်းကဆိုရင်အမေရိကမှာကအခုလောက်လူလဲတိတ်များတာမဟုတ်တော့လူသူအယောက်ပေါက်နေတဲ့နေရာတွေမှာတွားနေရင်မြေအေကအတော်များများကိုအစိုးရကအလကားပေးပါတယ်ဗျာမက်ခင်ပြည်တွေရေ
ဟုတ်ကဲ့စပြီးတော့ပြောပါအောင်ရှင
်ဒီလိုပါ1862ခုနှစ်ဇန်နဝါရီ1ရက်နေ့မှာစတင်တက်ရောက်ခဲ့တဲ့ပြည်အောင်စုဥပဒေတစ်ခုဟာအမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းပေါ်အကြီးအကျယ်တက်ရောက်မှုရှိခဲ့ပါတယ်။ဒီမြေယာပိုင်ဆိုင်ခွင့်ဥပဒေအရအဲ့ဒီဒေသမှာအခြေချနေထိုင်လူတွေပြီးတော့စိုက်ပျိုးရေးလုပ်ကျင်သူတွေဘယ်သူမှဆိုမြေ65ရေကဝယ်ယူဖို့မလိုပဲအခမဲ့ရရှိကြပါတယ်။ဒါပေမဲ့အဲ့ဒီမြေယာပေါ်မှာ9နှစ်တာနေထိုင်ပြီးစိုက်ပျိုးရေးလုပ်ကိုင်မှသာဒီမြေကိုပိုင်ဆိုင်နိုင်မှာပါ။ဒါမှမဟုတ်6လနေထိုင်ပြီးနောက်မှာတော့ဒေါ်လာ240ပေးပြီးတော့ဝယ်ယူနိုင်ပါတယ်။
အမေရိကန်ရဲ့အာဏာတက်ရောက်မှုအဝင်းဝိုင်းပိုးပြီးတော့ကြီးထွားလာအောင်နဲ့အနောက်ဘက်ဒေသမှာမြေယာပိုင်ဆိုင်တဲ့အောင်ဒီမြေယာပိုင်ဆိုင်ခွင့်ဥပဒေကိုလွတ်တော်ကအပြောင်းလဲတွေလုပ်ခဲ့တယ်လို့သမိုင်းပညာရှင်တွေကပြောပါတယ်။ဒီဥပဒေဟာအမေရိကန်အနောက်ဘက်က6တွေ့ပြီးအေးမြတဲ့ရာသီဥတုနဲ့အကျွမ်းတဝင်မရှိကြတဲ့အခြေချနေထိုင်လူတွေအတွက်လည်းသဘောကျစရာဖြစ်ခဲ့တာပါ။ဒါမဲ့လေဒီရာသီဥတုတံကိုအန်တုရင်တချို့မိသားစုတွေစုဆောင်ထားသမျှကုန်ခဲ့ရပြီးတချို့တွေကတော့အစာရေစာပြက်လက်ပြီးဒုက္ခတွေလည်းရင်ဆိုင်ခဲ့ရပါတယ
်။ဟုတ်ပါတယ်ဗျာ။မြေအားအလကားရလို့တွားနေကြရတဲ့ဆိုပေမဲ့ဟိုရုံးကအခုလိုဒီနီးပညာပိုင်းကလည်းမထွန်းကားသေးတော့စရောက်စမှာအခက်အခဲတွေတွေ့ကြတာပေါ့မက်ခင်မီတွေ့ရေ
။အခုတော့လေဟိုရုံးကလည်းမတူပဲတနင်္ဂနွေလုံးဘယ်နေရာမှာပဲဖြစ်ဖြစ်အားလုံးဖွံ့ဖြိုးတိုးတက်နေတာပါပဲ။ကဲနောက်ထပ်ထူးခြားတာလေးတွေကိုလည်းဆက်ပြောပြပါအောင်ကိုအောင်ရေ။
ကောင်းပါပြီဗျာ1863ခုနှစ်ဇန်နဝါရီတရက်နေ့မှာပဲအမေရိကန်သမ္မတအီဘရာဟမ်လင်ကွန်ဟာအမေရိကန်သမိုင်းမှာအရေးပါတဲ့လွတ်လပ်ခွင့်နဲ့ပတ်သက်တဲ့ကြီးညာချက်အမိန့်တရထုတ်ပြန်ခဲ့ပါတယ်ဒီအမိန့်အရအမေရိကန်မြောက်ပိုင်းတပ်တွေကိုစန့်ကျင်တိုက်ခိုက်နေတဲ့ပြည်နယ်တွေကကျွန်ဖြစ်နေသူတွေကိုကျွန်ဘဝကလွတ်မြောက်ခွင့်ပေးလိုက်တာပါအမေရိကန်ပြည်ရင်းစစ်အပေါ်မှာလည်းဒီအမိန့်ဟာတက်ရောက်မှုရှိလာပါတယ်အမေရိကန်တောင်နဲ့မြောက်ပြည်ရင်းစစ်ဟာအမေရိကန်ပြည်တော်စုကိုပြန်လည်စုစည်းဖို့တခုတည်းအတွက်သာမဟုတ်ပဲကျွန်စနစ်ရှင်သန်နေတဲ့တောင်ပိုင်းကိုပြန်လည်ထိန်းချုပ်ပြီးဒီကျွန်စနစ်ကိုအမြင့်ပြတ်ချေမှုမှုဖြစ်ပါတယ
်တောင်ပိုင်းစစ်တပ်ရဲ့စီရေးစွမ်းရည်ကိုချိနဲ့စေပြီးတောင်ပိုင်းနယ်မြေကိုသိမ်းပိုက်နိုင်တဲ့အတွက်မြောက်ပိုင်းယူနီယံတပ်ဟာလူမျိုးရေးတပ်ဖွဲ့ဖြစ်လာပါတယ်ဒါမဲ့လည်းဒီတိုက်ခိုက်မှုတွေအပေါ်မြောက်ပိုင်းသားတွေရဲ့ကျူးကျော်ရန်ဆောင်မှုအဖြစ်တောင်ပိုင်းသားတွေကသတ်မှတ်ထားတယ်ရှင
်အခုလိုမျိုးကျွန်စနစ်ကိုဖျက်သိမ်းနိုင်ခဲ့တဲ့အတွက်အီဘရာဟမ်လင်ကွန်ဆိုပြီးအားလုံးကအတူယူရလောက်တဲ့ခေါင်းဆောင်တဦးလည်းဖြစ်လာတာလို့ပြောရမှာပါမက်ကင်ပြူထွေးရေသူနေထိုင်ခဲ့တဲ့ Illinois ပြည်နယ်ဒီ Springfield မြို့ဆိုရင်လေသမရလင်ကွန်အိမ်ကိုပြတိုက်လှုပ်ထားပြီးတော့မြို့တော် Washington ကမြို့သားရေမြင့်တစ်ဖက်ထိပ် American လွှတ်တော်ပင်မအစအဦးနဲ့မျက်နှာချင်းဆိုင်မှာဒီလင်ကွန်အမတ်တရရုပ်ထုကြီးနဲ့လင်ကွန်အထိတ်မှတ်အစအဦးကိုဆောက်လုပ်ထားတာမှလည်းနှစ်စဉ်လူတွေတိမ်းတမ်းချီးပြီးတော့လာရောက်ကြည့်ရှုကြပါတယ
်။ကောင်းပါပြီကိုအောင်ရေနောက်ထပ်ဒီသမိုင်းဝင်နေ့ရဲ့အကြောင်းကိုလည်းပြောပြပါအောင်ရှင်။
နောက်ထပ်သမိုင်းဝင်နေ့ရက်တွေကတော့အမေရိကန်ပြည်ထောင်စုရဲ့နောက်ဆုံးမှပါဝင်လာခဲ့တဲ့ပြည်နယ်တွေအကြောင်းပါဗျာ1959ခုနှစ်ဇန်နဝါရီလ3ရက်နေ့မှာအလက်စကာဒေသဟာအမေရိကန်ပြည်ထောင်စုရဲ့အမှတ်စဉ်49ခုမြောက်ပြည်နယ်တစ်ခုဖြစ်လာပါတယ်သမရဒွိုက်အိုက်ဆင်ဟောင်ဝါကအမေရိကန်ပြည်နယ်တစ်ခုအဖြစ်အသိမှတ်ပြုကြောင်းကြေညာချက်ကိုလက်မှတ်ရေးထိုးပြီးတော့အမေရိကန်အလံပေါ်မှာ49ခုမြောက်ကျယ်ပွင့်ထည့်သွင်းနိုင်ဖို့အမိန့်ကိုလည်းထုတ်ပြန်ခဲ့ပါတယ်အလက်စကာပြည်နယ်ကိုရုရှားအမေရိကန်ဒေသတစ်ခုအဖြစ်တည်ထားကြပြီး1869ခုနှစ်မှာအမေရိကန်ကရုရှားစီကဝယ်ယူခဲ့တာပါအလက်စကာဟာအမေရိကန်48ပြည်နယ်ပေါင်းနေမြေရဲ့၅ဘုံတို့ဘုံအကျယ်ဝန်းလည်းရှိပါတယ်
ဒါပေမဲ့လည်းဒီအလက်စကာဒေသဟာအမေရိကန်ပြည်အောင်စုရဲ့အစိတ်ပိုင်းတစ်ခုအဖြစ်အမေရိကန်အလံပေါ်မှာ49ပြည်နယ်မြောက်ကျယ်ပွင့်တပွင့်ထပ်တိုးလာတဲ့အနေထားဟာတိတ်ကြကြမခံပဲပစိဖိတ်ကျွန်းဖြစ်တဲ့ဟာဝိုင်အီဟာနောက်ခုနှစ်လအကြာ1959ခုနှစ်ဇူလိုင်လမှာအမေရိကန်ရဲ့50မြောက်ပြည်နယ်ဖြစ်လာတာပါပဲရှင်
သူရဆိုလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သိပ္ပံနဲ့ဤပညာအစီအစဉ်အလှည့်ရောက်ပါပြီဒေါခင်မျိုးသက်တင်ဆက်ပေးထားပါတယ်ရှင
်ငရင်အနည်းကြီးတဲ့မြန်မာနိုင်ငံမှာစကိုင်းပြက်ရွေအနောက်ပိုင်းမှာရှိတဲ့ပြက်ရွေတစ်ခုဖြစ်တဲ့ပဲခူးရိုးမအနောက်ပိုင်းပြက်ရွေကနေ2019မတ်လထဲမှာအပြက်အစီးအတော်များတဲ့တိုက်ကြီးငရင်လှုပ်ခတ်ခဲ့ပါတယ်အခု January လထဲမှာလည်းဒီပြက်ရွေကနေပဲအားပြင်းငရင်တစ်ခုဖြူးမှထပ်ပြီးလှုပ်ခတ်ခဲ့တာမို့အဲ့ဒီဒေတာရင်းငရင်အနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံငရင်ကော်မတီဒုဥက္ကဋ္ဌဒေါက်တာမျိုးတန်ကိုမေးမြန်းပြီးတင်ပြပေးမှာပ
ါ USGS လောလောဆယ်ကနဦးရကော့ရဆိုလို့ရှိရင်တော့ဖြူးရဲ့အနောက်ဘက်ပေါ့39-40ကီလိုမီတာကွာဝေးလောက်ကနေပြီးတော့လှုပ်ခတ်လိုက်တာပေါ့နော်ပြင်းအားကတော့သူထဲမှာက magnitude 6ရဲ့နောက်ကဖူကက်တက်ပေါ့ဒီအောက်အနက်ကတော့10ကီလိုမီတာပေါ့နော်အဲတော့ငလျင်ဘဟုချက် location အရဆိုလို့ရှိရင်တော့ဒီငလျင်ကဇန်နောဘဘူးရုံးမှာပြက်ရွရနေပြီးတော့လှုပ်တယ်လို့လုံးလုံးစေတော့ကျွန်တော်ယူဆလို့ရတာ
အခုငရင်ကျော်ကတိုက်ကြီးနားမှာလှုပ်တဲ့ငရင်ဘဘူးရုံးမှာအနောက်ဘက်ကကျော်ပေါ့နော
်ဟုတ်ကဲ့ပြက်ရွကတော့ဘဘူးရုံးမှာပြက်ရွပါပဲတောင်ရောက်ပေါ့နော်နော်west south east ကိုပြောရမှာတင်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တွေ့တန်းနေတဲ့ခါကျတော့အခုဖြူးရဲ့နောက်ဘက်ကနေပြီးတော့ကျွန်တော်ရန်ကုန်ရဲ့ကျွန်တော်မြောက်ဘက်လောက်ထိသွားတာပေါ့မတ်လပိုင်းကပြုတ်သွားတဲ့တိုက်ကြီးငလျင်နဲ့ပြည့်ရည်အတူပဲလို့ကျွန်တော်ပြောလို့ရတာပေါ့အဲသို့တော်လည်းပဲကျွန်တော်မတူတာတစ်ခုပါပါလဲဆိုတဲ့ခါကျတော့တိုက်ကြီးငလျင်လုံးကတော့ဤတဲ့ယူတဲ့ကွန်ပိုနန့်လေးနည်းနည်းပါတာပေါ့ကခုဟာပေါ်အောင်တွန်းတင်တာပေါ့နော်ဒီနှစ်ခုတော့နည်းနည်းကွဲတဲ့ဟာသူတို့လည်းပဲ FP Center ဘူအနေထားရဆိုလို့ရှိရင်တော့ပြည့်ရည်တစ်ခုတည်းကလို့ပြောလို့ကျွန်တော်စိတ်ယူဆရမယ့်ပေါ်ရှိတာပေါ့
ဟုတ်ကဲ့တိုက်ကြီးငရင်လှုပ်သွားတော့ကဘေးဒိတ်လှုပ်သွားတယ်အခုငရင်ကအထက်အောက်ယူတယ်ဆိုတော့ဘယ်သူကအပြည့်အစည်းပိုများနိုင်မှာလဲဒေါက်တာဦးမြတ်
တကယ်အပြည့်အစည်းကိုပြောတဲ့အခါကျတော့သူကငရင်လှုပ်တဲ့နေရာပဲပေါ့နော်ငါလည်းတော့ဘူရဲ့ဒီပတ်ဝန်းကျင်မှာသူမိထိုင်တဲ့သူမျိုးတွေရွာရွာတွေရှိမရှိပေါ့အဲ့ဒီပုံမှာလည်းမင်းတို့ကြည့်ရပေါ့နောက်ကအဲ့ဒီဒေတာမှာရှိတဲ့ဆော်မှုတွေရဲ့ခံနိုင်ရရှိမရှိပေါ့နောက်ကအဲ့ဒီဒေတာပတ်ဝန်းကျင်မှာရှိတဲ့ဒီမျိုးစောက်ပေါ့ဒါတွေပုံမှာတော့သူအဓိကဆိုင်တာပေါ့အကျင်းအားကတိုက်ကြီးငလျင်ထက်တောင်မှများတယ်ဆိုတဲ့ခါကျတော့တကယ်လို့အဲ့ဒီပတ်ဝန်းကျင်မှာရွာရွာတွေလူမျိုးတွေပတ်ဝန်းကျင်မှာရှိနေတဲ့ကျွန်တော်ဆော်မှုတွေအပြည့်အစုံတွေရှိနေတာပေါ့ကျောင်းဆရာတော်ကလည်းလို့ပြောလို့ပါလိမ့်မယ်
ဟုတ်ကဲ့ပြင်းအား6ရှိတဲ့ငရင်လှုပ်ပြီးတော့တိတ်မကြခင်ပါပဲနောက်ဆက်တွဲငရင်3ခုသူကလည်းပြင်းအား5ကြော်တယ်ဆိုတော့နောက်ထပ်ဆက်ပြီးတော့ဒီနောက်ဆက်တွဲငရင်တွေလာဖို့ရှိပါသေးလား
ပြင်းအားကလည်းပဲ60တယ်နောက်ကဟိုကေတက်ကလည်းပဲတင်းနေခါကြတော့နောက်ဆက်တဲ့ငရင်ကတော့ဆက်လာဖို့ရှိနေတ
ယ်တိုက်ကြီးငရင်တုံးကအပျက်စီးများတယ်ဆိုတော့အပျက်စီးများတဲ့အကြောင်းရင်းပြောပြပေးပါ
ဒီရှားတဲ့ component ပေါ့နော်အပိုင်းကတော့3ပိုင်းရှိတဲ့တာကိုပေါ်အောက်ကလည်းပဲတွန်းတင်လာရှိတယ်အောက်ကိုပြုတ်ကြတာကြီးတယ်ဒီရောက်ရှိတာရှိတယ်ဒီပြက်ကြီးကကြတော့တကယ်ပုံမှန်ပြက်ကြီးရဲ့မျိုးစားကကြတော့တွန်းတင်လာ transport တိုက်ကြီးငရင်တုံးကတော့ source ပေါ့ဒီလိုက် component လည်းပါနေတယ်ဒါကအကြီးကမဟုတ်တော့ပါပဲအဲ့ဒီ data မှာရှိတဲ့အဆောင်ဒီကကျွန်တော်တို့တချို့ဆော်ဝဲတွေဆိုရင်ကိုလိုနီခေတ်ကဆော်ဝဲတွေတောင်ပါတယ်ဆော်ဝဲရဲ့စက်တန်းတွေကလည်းကြာမြင့်နေတယ်ဒါအပြင်ပေါ့အဲ့ဒီဒေသမှာရှိတဲ့မျိုးစားတွေကလည်းနည်းနည်းပြော့တယ်ဆိုင်းတွေကလည်းနည်းနည်းဖြစ်တယ်ဒီမျိုးစားများတဲ့ဆိုင်းတွေရဲ့အထူးကလည်းနည်းနည်းများတဲ့ခါကျတော့နည်းနည်းလိုက်ကိုပူပြီးဆက်သွားတာမျိုးတွေလည်းတွေ့ရတယ်ပေါ့အဲ့တော့အောက်ဦးရဲ့ဆန်တော်ရှိမှုနဲ့ဒါရဲ့မိသားမျိုးစားပြော့ညံ့တာတွေလုပ်တဲ့ငွေကလည်းရှင်လူဖူကက်တက်ကတိနေခါကျတော့
ဒီချက်သုံးချက်ပေါင်းလိုက်တဲ့အခါကျတော့အဲ့ဒီတားမှာပြည်စည်းပို့ပြီးများသွားစေတယ်လို့ကျွန်တော်ယူဆ
။နောက်တစ်ခါထပ်ပြီးတော့ဘကိုးယုံမရဲ့အနောက်ဘက်မှာရှိတဲ့ပြည့်ရွေဂျမ်းတစ်လျှောက်လှုပ်မယ်ဆိုလို့ရှင်ဘယ်နေရာမှာထပ်ပြီးတော့လှုပ်နိုင်ချေများပါတယ်လဲ
။နည်းနည်းတော့ပြောဖို့တော့ခက်တာပေါ့နော်။တော်ကြီးငင်တင်ကဒီပြည့်ရွေရတောင်ပေအပိုင်းဖြစ်နေတယ်အခုလှုပ်တာကဒီပြည့်ရွေရကြောင့်ရောက်ဖက်ပိုင်းဖြစ်နေတာပေါ့တကယ်လို့နာကမှလှုပ်ခဲ့မယ်ဆိုလို့ရှိရင်တော့ဒီလိုပဲအပိုင်းကလည်းကျန်နေတဲ့သဘောရှိတာအဲ့တော့ probability ဖြစ်နိုင်စမ်းအရာကြည့်မယ်ဆိုလို့ရှိရင်တော့အလေပိုင်းကလှုပ်ဖို့ခွင့်လန်းပုံများတယ်လို့ပြောရမှာ
မြန်မာနိုင်ငံမှာကဘေးဒိုက်ပြည့်ရွေနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်ဒီစကိုင်းပြည့်ရွေကိုအများမြင်ကြပါတယ်ဆိုတော့ဒီစကိုင်းပြည့်ရွေနဲ့ဘယ်လောက်ဝေးပါသလဲအခုအကိုယုံမအနောက်ဖက်ချမ်းပြည့်ရွာ
ရှိလို့ပါတော့ကကျွန်တော်တို့ကသကိုင်းပြည့်ရွာနဲ့ပူကတ်တာကိုကျွန်တော်ထင်တယ်ဒီ level 30နဲ့40 km ကြာဝေးတယ်လို့ကျွန်တော်ပြောရပါတော့
။နောက်အရင်အလားအလာနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါ
။ပြည့်ရွာဒီကိစ္စန်းပြောတဲ့အခါကျတော့ပြားစတူမယ်ဟိုနောက်က forget death ကလည်းတူမယ်ဆိုလို့ရှိရင်ဒီငလင်းလှုပ်တဲ့ကျွန်တော်ပြည့်ရွာအမျိုးသားကတော့ဘောအောင်တွန်းတင်တဲ့ပြည့်ရွာတော့ပူပြီးတော့အံပြေများလို့ရှိတယ်။ပြင်းအားပူများလို့ရှိတာပေါ့။ဒါကြောင့်ဆက်လို့ကျွန်တော်ပြည့်ရွာရှိတဲ့ပြည့်ရွာကိုကျွန်တော်ဒုတိယအံပြေအများဆုံးလို့ပြောရတာပေါ့။ဒါပေမဲ့ကျွန်တော်စီမှာတော့နောက်ဖက်ချမ်းတော့ပဲဟို transfer တွေရှိနေတယ်။နောက်တစ်ခါဒုနေထူးတဲ့ပြည့်ရွာကိုဝေးနေတဲ့အခါကျတော့နည်းနည်းလေးကြံကောင်းတာပေါ့။ဒါပေမဲ့တကယ်တကယ်အခုလူကြီးတွေကဒါပေမဲ့ဖို့ရဒီပတ်ဝန်းကျင်တွေမှာတော့မြူးတဲ့ပေါ်မှာလို့ရှိနေတဲ့ခါကျတော့ပူအန်ဒီများတာ။အဲ့တော့အဓိကပြောလို့ရှိရင်တော့ဒီရန်ကုန်နဲ့မီတူဝိုက်ဆိုလို့ရှိရင်ဒီ grand gesture ကပုံပြီးတော့တင်ထားရမှာပေါ့လူကြီးတွေအတွက်။ဘာဖြစ်လို့လဲဆိုတော့အားလုံးပြေးကြတဲ့အချိန်မှာနောက်ဆုံးကျွန်တော်လှုပ်ခဲ့တာက grand gesture ရဲ့တောင်ပေအပိုင်းဖြစ်တဲ့ပုဂိုလ် segment လို့ခုနကပြောလိုက်တဲ့ true segment လို့ဆွာ segment ဒီဘိုင်းတုံးပိုင်းပေါ့။ true ရယ်ဆွာရယ်အာကကျွန်တော်1929 30မှာတောက်လျှောက်လုပ်ခဲ့တူလေးကလာချာပြီးတယ်ဒီကြည့်နေတာကပေါ့ခုဆိုလို့ရှိရင် interview နဲ့ကျွန်တော်ကြည့်နေဆိုရင်လည်းပေါင်းရတော့80တော့90ပတ်ချာလို့ရှိနေပြီဒီခါကျတော့ပြင်အားခုနကပြောကြတဲ့ 7.57 ပတ်ချာလို့လုပ်နေဆိုရင်လုပ်ထူရတဲ့ခုနကဒီဒီပတ်မှာရင်းရတာဆိုတော့ဒါစကိုင်းကြည့်ရတယ်လေရန်ကုန်ကကိုကျွန်တော်ချူတောင်းလိုက်လာကျွန်တော်တော်တော်ဒီထားမှာပေါ့ဒီဒီတော့ပတ်ချာလေးတော့ဒီထားမယ်ထဲမှာပါတာပေါ့
ဆိုတော့ငင်းလှုပ်ခတ်နိုင်ခြေများတဲ့နေရာတွေပေါ့နော်ဒီစကိုင်းပြည့်ရွေတကြောကနေရာတွေမှာဘာတွေလှုပ်တင်ပါလဲနည်းနည်းအကြံပေးပါဒေါက်တာမျိုးသ
ားငလင်းကတော့လှုပ်တယ်ခမန်းဘူးလည်းဖြစ်တယ်ဆိုတော့ခါကြတော့ကျွန်တော်ကျူးတင်ပြင်ဆင်တာအကောင်းဆုံးပေါ့ဟိုအားလုံးပြတာတယ်ငလင်းကတော့လူကိုတည်စီတာမဟုတ်ဘူးအဓိကကတော့အဆောက်အဦတွေကြောင့်မလို့ပေါ့ပျက်စီးဆုံးဆုံးများစီတဲ့လူတွေကိုတည်စီတယ်အဲ့တော့အဲ့ဒီဒေတာတွေမှာအနာဂတ်မှာဆောက်တဲ့ငလင်းကိုငလင်းတော့ခံနိုင်ရှိအောင်ဆောက်တာရောရရှိရှိနေတဲ့ဆော်ဦးတွေအရငလင်းနိုင်ငံခံရရှိတယ်လားပေါ့ဒါတွေကိုကျွန်တော်ကစမ်းစစ်ဖို့ပြုတာအဲတော့မျိုးတွေကိုစာပေးလေးလိုက်လုပ်ထားပြီးတဲ့အခါကျတော့အစိုးရဆော်ဦးတွေစီရင်အကြောင်းတွေဒါမျိုးတွေကိုလူတွေစပြီးတော့ကျွန်တော် assessment လုပ်တယ်မျိုးတွေကိုလိုက်ပြီးတော့အမျိုးအစားတွေခွဲပြီးတော့ခံတော်ရှိမရှိတကယ်လို့မရှိတော့ဘူးဆိုလို့ရှိရင်တော့အဲတော့ငလင်းနိုင်ငံခံတယ်ပြန်လဲမွမ်းမံတာတွေလုပ်တင်တယ်လုံးဝခံနိုင်ရရှိတော့ဘူးဆိုတော့ဖြူဖြတ်ပြီးတော့တက်ပြန်ဆောက်တာတွေပါလေလုပ်တင်တာသူတို့ကျေးခန္ဓာ public building ဖြစ်တဲ့ချင်းရုံလေးနဲ့ကြောင်းလေးပေါ့။နောက်ပြူတွေတာဝန်ကျင်တွေတခြားမှာရှိတဲ့ပြည်သူလူထုကိုလူပညာပေးတဲ့အစီအစဉ်တွေပေါ့။ဟောပြောခွင့်တို့အားလုံးတွေလုပ်ပေးရမျိုးတွေရှိခြင်းလေ။သို့ရအနေနဲ့ဒီ regionalization မှာဆက်တဲ့ disaster management plan နဲ့ခုကရငလင်းနဲ့ဆိုင်တဲ့ဒီ NDA ဒီမှာခံရမှုတွေဒါတွေကျွန်တော်ဆွဲထားမယ်ဆိုရင်ပို့ပြီးတော့ပေါင်းလာ။
ဒေါက်တာမျိုးတန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါမယ
်။သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတအင်ဂျီရိုမှာလူမှုကြီးကြပ်ရေးကိစ္စအတွက်ဆွေးနွေးနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဟီတီနဲ့အာဖရိကနယ်တိုက်နိုင်ငံတွေကိုချိုချိုဖက်ဖက်ပြောဆိုလိုက်တဲ့ပေါ်တုံ့ပြန်မှုတွေထွက်ပေါ်လာပါတယ်။အာဖရိကသမ္မတကတော့ပြောဆိုချက်ပေါ်စိုးရိမ်ကြောင်းပြောခဲ့တယ်လို့တောင်အာဖရိကအနာပါတီ ANC ကလည်းမှတ်ချက်အရဆော်ရအောင်ကြောင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့ကိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်ရွာသား10ဦးတပ်ဖြတ်ခံရမှုမှာတပ်မတော်သားတချို့ပါဝင်ကြောင်းဝန်ခံပြောဆိုခဲ့တာတရားဝင်စုမှုရေးအတွက်တိုးတက်မှုခြေလှမ်းတစ်ခုဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။မောင်တော်မြို့နယ်အင်းတင်ကျေးရွာမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့စစ်တပ်ကပြောဆိုခဲ့တာနိုင်ငံအတွက်ရှေ့ကိုခြေလှမ်းတဲ့လက်လန့်လိုက်တာဖြစ်ကြောင်းလဲမြန်မာနိုင်ငံမှာအလဲပတ်ရောက်နေတဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုနဲ့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဒီလိုဖြစ်ရပ်တွေကိုစုံစမ်းဖော်ထုတ်ခြင်းအပြင်အလားတူဖြစ်ရပ်မျိုးတွေကိုဟန်တာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းလဲနိုင်ငံရေးဝန်ကြီးလက်ဖြစ်တဲ့ဒေါ်ဆက်စုကြီးကပြောဆိုလိုက်တာပါ
တရင်ချင်းချုပ်ကိုကိုအောင်လုံးပြောပြပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Panan ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိထုတ်လွှင့်ခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှုလန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.